Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2024ခုမေလ26ရက်နေ့တနင်္ဂနွေနေ့မနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကပါတပြိုင်တည်းတည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ဖက်အတန်လွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်တော့မှာပါ
။ဂါဇာကိုအစ္စရေးကထိုးစစ်အရှိန်မြှင့်နေပေမဲ့လာမယ့်သတင်းပတ်တည်းစစ်ဆန့်ညှိနှိုင်းမှုပြန်ဆဖို့အလားအလာရှိနေပါလေ။ထိုင်ဝမ်ရေလက်ကြားမှာတရုတ်ရဲ့စီရေးလေ့ကျင့်မှုအပေါ်အမေရိကန်ကအထူးစိုးရိမ်မိကြောင်းစနေနေ့မှာပြောပါတယ်အိန္ဒိယနောက်ပိုင်းဂူဂျာရတ်ပြည်နယ်အပန်းဖြေကစားကွင်းတစ်ခုမှာစနေညနေလောင်ကျွမ်းတဲ့မိကြောင်းလူ24ဦးထက်မနည်းသေဆုံးသွားပါတယ
်အခုလောနောက်ဆုံးရသတင်းတွေပြီးမှာတော့မလေးရှားမှာတရားမဝင်ဝင်ရောက်လာသူတွေကိုစီမံချက်နဲ့ဖမ်းဆီးနေရမှာမြန်မာနိုင်ငံသားတွေလည်းဖမ်းဆီးခံရပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုဥစွာတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့ဒို့အတန်းဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ္တကမ္ဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာသီနဲ့အနာဂတ်ကမ္ဘာသတင်းတွေကတူတာဆက်တဲ့အပတ်စဉ်ကာလတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုငင်းချမ်းအေးကပြောပြပါမယ
်။ Israel တပ်ဖွဲ့ဝင်တွေဟာဂါဇာကမ်းမြောက်တစ်လျှောက် Hamas အဖွဲ့ကိုအရှိန်မြှင့်ပြီးစစ်ဆင်နေပေမဲ့တစ်ဖက်မှာလည်းလာမယ့်သတင်းပတ်ထဲမှာဆက်ဆက်ညှိနှိုင်းမှုအသစ်ပြန်ဆောက်နိုင်ဖို့အလားအလာတွေရှိနေတယ်လို့အမည်မဖော်လိုတဲ့တာဝန်ရှိသူတို့ကစတင်နေမှာပြောပါတယ်။ Israel ရဲ့ Mossad ထောက်လိုက်ရေးအကြီးအကဲက American CIA ထောက်လိုက်ရေးအကြီးအကဲ William Burns နဲ့ Qatar ဝန်ကြီးချုပ်တို့နဲ့တွေ့ဆုံပြီးနောက်ပိုင်းစစ်ဆက်ညှိနှိုင်းမှုအသက်အတွက်ဆုံးဖြတ်ချက်ချခဲ့တယ်လို့အဲ့ဒီသတင်းရင်းမြစ်က Writer ကိုပြောပါတယ်။တွေ့ဆုံမှုအပြီးမှာတော့လာမယ့်သတင်းပတ်ထဲမှာ Egypt, Qatar နဲ့ American တို့ဥဆောင်တဲ့စစ်ဆက်ညှိနှိုင်းမှုတွေဟာအဆိုပြုချက်အသစ်တွေပေါ်မှာအခြေခံပြီးဆွေးနွေးကြမယ်လို့ဆိုပါတယ်။တစ်ချိန်တည်းမှာပဲအပြည်ပြည်ဆိုင်ရာတရားရုံး ICJ ကဂါဇာတောင်ပိုင်းကရာဖာမြို့မှာထိုးစစ်တွေချက်ချင်းရပ်ဖို့တောက်ကြတဲ့ကအမိန့်ချထားပေမဲ့အစ္စရေးတပ်တွေဟာတိုက်ခိုက်မှုတွေဆက်လုပ်နေပါတယ်။ရာဖာမြို့ကန်တွေရဲ့ပြောဆိုချက်အရဘုံတွေမပြတ်ကျနေပြီးရာဖာအရှိဂျန်းကိုဝင်ရောက်ခဲ့တာပြင်အလဲပိုင်းနဲ့အနောက်ပိုင်းဒေသတွေကိုလည်းတိုက်ခိုက်နေတယ်လို့ဆိုပါတယ်။ဒါဟာလူတွေကိုကြောက်လန့်ပြီးမြို့တွေကနေထွက်ပြေးအောင်လှုပ်တာလို့ပြောပါတယ်။ဂါဇာရဲ့တခြားဒေသတွေမှာလည်းအစ္စရေးတိုက်ခိုက်မှုတွေပြင်းထန်နေပြီးစနေနေ့တရက်ထဲမှာဂါဇာတဝက်လူ32ဦးသေဆုံးခဲ့ကြောင်းပါလက်စတိုင်းဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။အစ္စရေးရဲ့အဓိကနယ်စပ်စခန်းကိုဖျက်ပြီးဂါဇာကမ်းမြောင်နယ်ကိုကုလသမဂ္ဂရဲ့အကူအညီပေးရေးကုန်တင်ကားတွေဆီလွတ်ဖို့သဘောတူညီချက်ရရှိထားကြောင်းအီဂျစ်ကတောက်ချာနေမှာပြောပါတယ်။ဒါပေမဲ့ဂါဇာတောင်ပိုင်းရာဖာမှာတိုက်ပွဲတွေပြင်းထန်နေလို့ဒီစာနာမှုအကူအညီရင်တန်းဟာဂါဇာတွေကိုအမှန်တကယ်ဝင်ရောက်နိုင်ခြင်းရှိမရှိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ပြီးခဲ့တဲ့နှစ်ပတ်ကျော်အတွင်းအစ္စရေးကရာဖာကိုထိုးစစ်ဆက်တင်ခဲ့ပြီးနောက်ပိုင်းဂါဇာကမ်းမြောင်ကိုရိတ်ခါနဲ့တခြားထောက်ပံ့ရေးပစ္စည်းတွေဝင်ရောက်နိုင်မှုကတိတိကျကျကြာဆင်းသွားနေတယ်လို့ကုလသမဂ္ဂနဲ့တခြားကူညီပေးရေးအဖွဲ့တွေကပြောပါတယ်။ Israel တပ်ဖွဲ့ဝင်တွေဟာအီဂျစ်နိုင်ငံနေဆက်ကရာဖာနေဆက်ဖျက်ချော်စခန်းကိုဝင်သိမ်းပိုက်ခဲ့ပြီးနောက်ပိုင်းအဲ့ဒီမှာအကူအညီပေးလမ်းကြောင်းတွေရပ်တန့်နေတာပါ။အနီးနားကခရမ်ရှလွန်နေဆက်ခေတ်ကိုတော့ဆက်လက်ဖွင့်ထားဆဲဖြစ်ပြီးအဲ့ဒီလမ်းကြောင်းမှာတော့တနေ့မှာကုန်တင်ကားရာနဲ့ချီဝင်ခွင့်ပေးနေတယ်လို့ Israel ကပြောပါတယ်။ဒါပေမဲ့ကုန်တင်ကားတွေနေဆက်ခေတ်ကိုဖျက်ပြီးလာခဲ့တဲ့အခါနေမြေအတွင်းတိုက်ပွဲတွေပြင်းထန်နေလို့အကူအညီတွေကိုခရမ်ရှလွန်မှာသွားမယူနိုင်ဘူးလို့ကုလသမဂ္ဂကပြောပါတယ်။ဒါကြောင့်ပြီးခဲ့တဲ့19ရက်အတွင်းကုန်ကား143စီးစီကပစ္စည်းတွေပဲရခဲ့တယ်လို့ဆိုပါရမြ။အခုလဆိုပိုင်းကရုရှားတပ်တွေအလုံးရင်းနဲ့ဝင်ရောက်ခဲ့တဲ့ယူကရိန်းအရှေ့မြောက်ပိုင်းခါခီဖ်ဒေသမှာယူကရိန်းတပ်ဖွဲ့ဝင်တွေဟာတိုက်ပွဲတွင်ထိ ंछ ုပ်ထားနိုင်တဲ့အနေအထားပြန်ရနေပြီလို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတောက်ကြညာပိုင်းဗီဒီယိုမင်ခွန်းမှာပြောပါတယ်။ဒါဟာရုရှားဘက်ကပြောဆိုချက်တင်နေတော့ကွဲလွဲနေပါတယ်။ရုရှားအောက်လွှတ်တော်အမတ်ဗစ်တာဗိုဒိုလက်စကီရဲ့ရုရှားနိုင်ငံပိုင်းသတင်းအေဂျင်စီ TASS ကိုတောက်ကြနေကပြောဆိုချက်မှာတော့ရုရှားတပ်ဖွဲ့တွေဟာနေဆက်နဲ့3မိုင်အကွာက Balchans မြို့ရဲ့ထက်ဝက်ကျော်ကိုထိ ंछ ုပ်ထားတဲ့ဆိုပါတယ်ဒီဒေသဟာရုရှားရဲ့ Kharkiv ဒေသထိုးစစ်မှာအရေးပါတဲ့နေရာဖြစ်ပြီးနှစ်ဖက်ရဲ့ထုတ်ပြန်ချက်တွေကွဲလွဲနေတာပေါ့ဗမ်လိုက်တဲ့အတီးပြုချက်တွေရယူဖို့ကတော့မဖြစ်နိုင်သေးပါဘူးတစ်ချိန်တည်းမှာပဲအဲ့ဒီဒေသရဲ့မြို့တော်ဖြစ်တဲ့ Kharkiv မြို့မှာစနေနေ့ကရုရှားလေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းလူ2ဦးသေဆုံးခဲ့ကြောင်းယူကရိန်းရဲ့ဒေသဆိုင်တာဝန်ရှိသူတွေကပြောပါတယ်ခါခီဖ်ဟာရုရှားနေဆက်ကနေ12မိုင်အကွာမှာရှိတာပါရုရှားဟာခါခီဖ်ထိုးစစ်ကိုတောင်ပိုင်းကဒွန်ညက်ဒေသမှာထိုးစစ်နဲ့အချိန်ကိုက်ပြီးလှုပ်ဆောင်နေရလည်းဖြစ်ပါတယ်ခင်ဗျာ
ဗီအိုအေအမေရိ weekend တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္ဂနွေနေ့မနေ့ VOA ရဲ့မနေ့ခင်သတင်းတွေကိုဆက်လက်တင်ဆက်ပြပါမယ်ခင်ဗျာထိုင်ဝမ်ရှိလက်ကြားနဲ့ထိုင်ဝမ်ကျွန်းအနီးတစ်ပိုက်တရုတ်နိုင်ငံရဲ့စီးရဲလက်ချက်မှုအပေါ်အမေရိကန်ပြည်ထောင်စုကအထူးစိုးရိမ်ကြောင်းစနေနေ့မှာထုတ်ပြန်ခဲ့ပြီးထိနေသိသိလှုပ်ဖို့အထူးတိုက်တွန်းကြောင်းပြောပါရယ်ပုံမှန်လော်ရွတ်လှုပ်ဆင်တဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုကိုအကြောင်းပြပြီးစီးရဲရန်ဆတာဟာအနေရတိုးမြင့်စေမှာဖြစ်ပြီးထိုင်ဝမ်ရှိလက်ကြားတစ်လျှောက်ဆယ်စုနှစ်များစွာထိမ့်သိမ်းလာခဲ့တဲ့တည်ငြိမ်အေးချမ်းမှုကိုပျက်စီးစေတယ်လို့နိုင်ငံရေးဌာနရဲ့ထုတ်ပြန်ချက်မှာပြောပါရယ်ဘုံကျဲလီရင်နဲ့ကန့်တက်ရည်ရင်တွေမှာပါဝင်ခဲ့တဲ့တောက်ချန်လေးကပြီးဆုံးခဲ့တဲ့တရုတ်ရဲ့နှစ်ရက်တာစီးရဲလက်ချက်မှုဟာ2022နဲ့23ခုနှစ်တွေတုန်းကထက်ပိုပြီးထိုင်ဝမ်ကျွန်းအနီးရောက်ခဲ့တာဖြစ်ပြီးဒါဟာပြောင်ကျကျရန်ဆမှုလို့ထိုင်ဝမ်ကစနေနေ့ကရှုတ်ချထားပါတယ်ရွေးကောက်ခံထိုင်ဝမ်သမ္မတသက်လိုင်ချင်တေးရဲ့တနင်္လာနေ့ကကျန်းသက်စာချိန်ဆိုဝဲမှာပြောဆိုချက်တွေကိုအပြစ်ပေးတဲ့အနေနဲ့အခုလိုစည်းရဲလက်ချက်နာလို့တရုတ်အစိုးရကထုတ်ပြန်ထားပါတယ်မင်းငွန်းထဲမှာလိုင်ချင်တေးကထိုင်ဝမ်ရေလက်ကြားတစ်ဖက်တစ်ချက်ကနှစ်နိုင်ငံဟာဘယ်သူမှလက်အောက်ခံနိုင်ငံတွေမဟုတ်ဘူးလို့ပြောဆိုခဲ့တာပါဒါဟာထိုင်ဝမ်ကိုပိုင်တဲ့တစ်စိတ်တစ်ပိုင်းဖြစ်ရှုမြင်ထားတဲ့တရုတ်ကိုဒေါသထွက်စေပြီးလိုင်ချင်တေးကိုထိုင်ဝမ်လွတ်လပ်ရေးလိုလားသူခွဲထွက်ရေးသမားဖြစ်တရုတ်နိုင်ငံကပြစ်တင်ခဲ့တာဖြစ်ပါတယ်ခင်ဗျာအိန္ဒိယမှာစစ်စစ်ခွဲပြီးကျင်းပနေတဲ့2024ခုနှစ်ထရီရွေးကောက်ပွဲရဲ့နောက်ဆုံးအဆင့်မတိုင်မီအဆင့်ရွေးကောက်ပွဲအတွက်တန်းနဲ့ချီနဲ့မဲဆန္ဒရှင်တွေကစနေနေ့ကမဲပေးခဲ့ကြပါတယ်ဝင်းနီချိုနာရန္ဒရာမိုဒီတတိယတန်အနိုင်ရဖို့ကြိုးပမ်းနေတဲ့ဒီရေကောက်ပွဲတွေကိုအိန္ဒိယပြည်နယ်၈ခုနဲ့ဖက်ဒရယ်နယ်မြေတစ်ခုပါဝင်မဲဆန္ဒနယ်58ခုမှာကျင်းပနေတာပါစနေနေ့ကကျင်းပခဲ့တဲ့ရေကောက်ပွဲတွေမှာတော့ BJP ပါတီကအမှတ်နေရာ58နေရာမှာ45နေရာနိုင်ရခဲ့ပါတယ်ဝင်းနီချိုမိုဒီရဲ့အာဏာရဟိန္ဒူမျိုးသားရေးပါတီ BJP ဟာအဓိကအတိုက်ခံကွန်ဂရက်ပါတီနဲ့တခြားဒေသဆိုင်ရာပါတီတွေကိုအနိုင်ရမယ်လို့ခြေခြေပြပြခံမှန်းထားကြပါတယ်ဒီကမန်းချက်ကလူကြီးထူထပ်တဲ့မြောက်ပိုင်းပြည်နယ်တွေမှာမိုဒီပေါ်ထောက်ခံမှုများလာကြောင်းဖြစ်ပါတယ်။တစ်ဖက်မှာလည်းမိုဒီနဲ့ BJP ပါတီကပြိုင်ဘက် Congress ပါတီသားအာနာရလာရင်ဟိန္ဒူဘာသာဝင်တွေထက်မွတ်စလင်တွေကိုပဲမျက်နှာသာပေးမယ်ဆိုပြီးသဘောထားကွဲလွဲစေတဲ့မဲဆွဲစကားလုံးတွေအသုံးပြုခဲ့တယ်ဆိုပြီးဆွဆွဲခန့်နေရပါတယ်။မိုဒီကတော့အစ္စလမ်ဘာသာဝင်တွေအပေါ်သူ့အနေနဲ့မဆန့်ကျင်ကြောင်းပြန်လည်ဖြေရှင်းထားပါတယ်ခင်ဗျာ။အိန္ဒိယနောက်ပိုင်းဂူဂျာရတ်ပြည်နယ်ကအပန်းဖြေကစားကွက်တစ်ခုထဲမှာစနေနေ့ညနေပိုင်းကမီးလောင်မှုဖြစ်ပွားခဲ့ပြီးကလေးငယ်အများပြားအပါအဝင်အနည်းဆုံးလူ24ဦးသေဆုံးခဲ့ကြောင်းအစိုးရအရာရှိတူကအတည်ပြုထားပါတယ်။ Rajkot KI နယ်ကပန်းချံမှာကယ်ဆယ်ရေးလုပ်သားတွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လက်လှုပ်ဆောင်နေပြီးသေဆုံးသူဥယျာဉ်တိုးလာဝယ်ရှိကြောင်းဒေသခံမျိုးတော်ဝင်က writer ကိုအတည်ပြုပါတယ်။ဒီဖြစ်ရပ်တွေတာဝန်ရှိတဲ့သူတွေကိုတင်းကျပ်အရေးယူမယ်လို့မျိုးတော်ဝင် Narana Bahadia ကပြောပါတယ်။နွေရာသီအားလိုက်ရနှစ်ကလေးငယ်တွေပါပါတဲ့မိသားစုဝင်တွေဟာလူစီကားချိန်မှာပန်းချံမှာမီးလောင်နေတာပါမီးလောင်ရတဲ့အကြောင်းရင်းကိုတိတိကျကျမသိရသေးပေမဲ့မီးကိုတော့အပြည့်အဝနေပါမင်းငိမ့်တတ်နိုင်ခဲ့ပြီလို့မိသက်ဌာနကဆိုပါတယ်ဒေသစည်းရုံးကတာဝန်ကျရဲရဲရှိရဲ့ဖိကြားချက်အရအလောင်းတချို့မှာမမှတ်မိလောက်အောင်မီးလောင်ကျွမ်းပျက်စီးသွားတယ်လို့ဆိုပါတယ်မီးလောင်ခဲ့တဲ့ပန်းဖြေဥယျာဉ်ဟာပုဂ္ဂလိကပိုင်ဖြစ်ပြီးပိုင်ရှင်ကိုပေါ်ဆမှုနဲ့အမှုဖွင့်ထားကြောင်းရဲကပြောပြီးမီးလောင်မှုနဲ့ပတ်သက်တဲ့လူနှစ်ဦးကိုဖမ်းဆီးထားကြောင်းလည်းအိန္ဒိယရုပ်မြင်သံကြားသတင်းတွေမှာဖော်ပြနေကြပါဗျာ
။သတင်းတွေကိုကိုငိမ့်ချန်အေးပြောပြသွားတာပါ VOA American အသံရဲ့တင်းငွေနေနေမနေ့ပဲအသံတွေအစည်းအဝေးကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေမတိုင်မီသတင်းပေးပို့ချက်တပုတ်ကိုဥစွာတင်ဆက်ပါမယ်။မလေးရှားနိုင်ငံဂျိုဟိုးနဲ့ကွာလာလမ်ပူမြို့တွေမှာတရားမဝင်ဝင်ရောက်လာသူတွေကိုစီမံချက်နဲ့ဖမ်းဆီးနေနေရမှာတောက်ကြံတွေကမြန်မာ50ကျော်အပါအဝင်အထောက်ထားမဲ့နေတိုင်းသူ100ကျော်ကိုမလေးရဲတွေကဖမ်းဆီးသွားခဲ့ပါတယ်။မြန်မာတွေအဖမ်းခံရတဲ့အခြေအနေနဲ့ပတ်သက်ပြီးစုံစမ်းမေးမြန်းထားတဲ့ VOA သတင်းတောက်မတ်အေးမာကပြောပြပေးပါလိမ့်မယ်
။မလေးရှားနိုင်ငံမှာတရားဝင်အထောက်ထားမရှိသူတွေကိုအော်ပရာစီဆက်စည်ရေးလုပ်ပြီးဖမ်းဆီးခဲ့ရမှာတော့မေလ24ရက်နေ့မနေ့ကဂျိုဟိုးမြို့မှာအဖမ်းဆီးတွေလုပ်ခဲ့ပြီးနိုင်ငံသားတွေကိုစစ်ဆီးခဲ့ပါတယ်ဒီထဲမှာအထောက်ထားမဲ့လူ100ကျော်ဖမ်းမိခဲ့ပြီးဒီထဲမှာမြန်မာ50ကျော်ပါဝင်တယ်ဆိုပြီးမလေးရှားနိုင်ငံကမြန်မာရေးတက်ကြွလှုပ်ရှားသူဦးစိုးထက်သိန်းကပြောပါတယ
်ဂျိုဟိုးဖမ်းဆီးခြင်းတွေကတော့မှာနော်240နဲ့မှာ9ဦးတာပြောဆိုရင်ဟိုတာမှာဂျိုဟိုးကူလိုင်းဘက်မှာဆေးခံရတာပေါ့ဆိုတော့ operation ဆေးခံဒီအနေနဲ့တို့ဝင်ပြီးတော့မှာစီးတယ်အဲ့အဲ့ဒီတည်းမှာသူတို့ဖန်စီအဲ့ဒါပါနော်ဟိုစစ်သေးလိုက်တဲ့လူကတော့249ရှိပြီးတော့မှာ ဒါတရားနဲ့မှ6ဦးကတော့ထောက်ထားမဲ့ဒီအဖြစ်နဲ့တို့ဖန်တီထိန်းသိမ်းလိုက်တယ်ပေါ့နော်အဲ့ဒီမှာမြန်မာမျိုးသား18ဦးပါပြီးတော့မှမြန်မာမျိုးသမီးကတော့33ဦးပါပါတယ်မှာ
ယေဟောသာမကကွာလာလမ်ပူအနီးတစ်ဝိုက်မှာလဲအော်ပရာစီစစ်စင်ရေးကိုနှစ်ခါဇက်တိုက်လုပ်ခဲ့တာကြောင့်မြန်မာတွေဖမ်းမိတယ်လို့လဲသူကဆက်ပြောပြပါတယ်
အကွာလာလမ်ပူမှာလည်းအမှနေရာတော်တော်ထိတ်ထိတ်ကိုဖမ်းဆီးနေတာပေါ့နော်ကွာလာလမ်ပူမြို့တွေကမြို့လေဟိုလာပေါ်မှာဂျလန်အာလော်တို့လိုအင်ဘီတို့လိုနေရာမျိုးပတ်ဝန်းကျင်တွေအပြင်ကိုကျွန်တော်တို့ကွာလာလမ်ပူပတ်ဝန်းကျင်ကနေမျိုးလေးတွေမှာလည်းဒါဟိုအပြင်ထံကိုဖမ်းဆီးဖြစ်စေနေတာပေါ့နော်ဆိုတော့ပြီးခဲ့တဲ့အပတ်ထဲမှာဆိုရင်ဒါကလန်ဘတ်မှာဆိုရင်ဒါဟိုဆက်လောက်အယောက်400ကျော်လောက်ဖမ်းဆီးခံရတယ်မြန်မာတွေပေါ့နော်ပြည့်ရတာကြတော့ကျွန်တော်တို့ဒီကလလန်ဘူးမြို့ထဲမှာဆိုရင်လည်းဒါဟိုကလတ်တွေဘားတွေနာပတ်ဝန်းကျင်ဒီမှာလုံးလုံးနေရမြန်မာတွေကိုဒါပြောအယောက်30 40 50 60 70အဲ့လိုပုံစံမျိုးနေတယ်ဟိုဒါဖန်ဆီးနေတာပေါ့နော
်ကလလန်ဘူးဘက်ကမြန်မာတွေကတော့အော်ပရာစီစစ်စင်ရေးဝင်လာချိန်မှာတောထဲကိုထွက်ပြေးတာတောင်ပေါ်ကိုထွက်ပြေးတာရေမြောင်းကြီးတွေထဲကိုခုံဆင်းပြီးပြေးတာတွေကိုလုပ်ခဲ့တာကြောင့်ထိကိုက်ဒဏ်ရာတွေရကြတယ်လို့လဲဆိုပါရယ်အခုခါမှာတော့မလေးရှားအစိုးရကဒဏ်ကြေးပေးဆောင်ခိုင်းပြီးနေရက်ပြန်နိုင်ကြောင်းကြေညာထားပေမဲ့မြန်မာပြည်မှာအလုတ်ကင်အခက်ခဲတွေကြောင့်နေရက်ကိုလည်းမပြန်နိုင်အထောက်ထားလက်မှတ်လုပ်ဖို့ကလည်းအခက်ခဲတွေရှိနေကြတယ်လို့ဆိုပါရယ်မလေးရှားမှာအလုတ်လုပ်ခွင့်ပါမစ်ရဖို့ကလည်းခက်ခဲပြီးလုတ်သားလျှော့ချမှုတွေရှိနေတဲ့အတွက်လဲအောက်ခြေသိမ်းရရအလုတ်တွေကိုမြန်မာတွေကလုတ်ကင်နေကြရတာပါဟုတ်ဆိုရင်မလေးရှားနိုင်ငံမှာအထောက်ထားမရှိတဲ့မြန်မာတွေအများအပြားတိုးလာနေတယ်လို့လည်းအလုသမားကြီးလှုပ်ရှားဆောင်ရွက်နေသူတွေကပြောပါတယ်ရှင်
။မအေးအေးမှသတင်းပေးပို့သွားတာပါ။အခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်တင်ဆက်ပါရမယ်။ပထမအဦးဆုံးဒိုးအတန်အစီအစဉ်နဲ့စတင်ပါမယ်။စကိုင်းတိုင်းထဲမှာပြည်သူလက်နက်ကိုင်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့နေရာတချို့မှာစစ်စည်းရေးဂိတ်တွေကြောင့်ခရီးသွားလာသူတွေအချိန်ကြာကြာနှောင့်နှေးမှုတွေဖြစ်နေတဲ့အကြောင်းတွေကိုဒီတစ်ပတ်ဒိုးအတန်အစီအစဉ်မှာတင်ဆက်ထားပါရစေ။ဒီအစီအစဉ်ကို Frontier မြန်မာဝိုင်းတော်သားတွေကတင်ဆက်ထားတာပ
ါ။ကောက်တာဗီကားဆရာမင်္ဂလာပါ။ခီးတဲ့မင်္ဂလာပါဆိုပြီးတားနေတဲ့လောက်ကြည့်ဖို့ရံဖို့လူကံပါတွေပြောတယ်။ခီးတဲ့တွေကအလူမြေထဲရတယ်
ညီလာလေးညီတော်ညာလေးသူတို့ကလက်နက်ခါစားပြီးလက်နက်ကောင်မကြုံရလို့ကျွန်တော်မပြေးရဘူး။
စကိုင်းတိုင်းဟာအာနာသိမ့်ပြီးတဲ့နောက်ပိုင်းခုခံမှုပြင်းထန်တဲ့တော်လှန်ရေးဗဟိုချက်နေရာတစ်ခုဖြစ်ပါတယ်။ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF များစွာဟာသူတို့ထိန်းချုပ်ထားတဲ့ဆက်သွယ်ရေးအချက်အချာကြတဲ့လမ်းမတွေပေါ်မှာစစ်ဆေးရေးဂိတ်တွေကိုချထားပါတယ်။ဒီလိုပြုလုပ်တာတွေဟာဒေသရင်းခရီးသွားနေတဲ့ဒေသခံတွေအတွက်အခက်အခဲတွေဖြစ်ပေါ်နေပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးအတန်ရဲ့သတင်းထုတ်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါရစေ။
ကောက်တာဗီကားဆရာမင်္ဂလာပါခီးတဲ့မင်္ဂလာပါဆိုပြီးတားနေတဲ့လောက်ကြည့်ဖို့ရံဖို့လူကံပါတွေပြောတယ်ခီးတဲ့တွေကအလူငွေထဲရတယ်အဖွဲရများတယ်ဆိုတော့တမန်တန်လောင်နမန်တန်လောင်မောင်းရင်တပွဲတရားဝင်တရားထွက်ကရရနေရတယ်ကာဘော့တဲလူကံတော့အချိန်အကြာတယ
်ကိုနိုင်သူကရန်ကုန်နဲ့စကိုင်းတိုင်းရွှေဘိုနယ်တကြောကိုခီးတဲ့တွေပို့ဆောင်ပြီးရင်နေ့စဉ်ဒီပါဖြတ်တန်းသွားလာနေတဲ့ရင်မောင်းတူဖြစ်ပါတယ်ခီးတဲ့တွေတဲ့ခီးစဉ်အဆုံးထိစီးကြတဲ့သူတွေရှိသလိုတချို့ကတော့သွားလို့ရတဲ့နေရာအထိပဲဖျက်ပြီးစီးကြရတာရှိပါတယ်။ဒါပေမဲ့အခုကာလမှာစကိုင်းတိုင်းတဲကဘယ်နေရာကိုသွားသွားလမ်းပေါ်ကတော်လန်ရေးတက်ဖွဲ့ပေါင်းစုံရဲ့များပြားလာတဲ့စစ်စေးရေးခိတ်တွေကြောင့်ခီးစဉ်နှောင့်နှေးတာတွေကြုံနေကြရပါတယ်။ပုံမှန်မိနစ်40ဝန်းကျင်လောက်ကားမောင်းရတဲ့အဲ့ဒီလမ်းပိုင်းမှာအခုဆိုရင်နှစ်နာရီနီးပါးခီးသွားရတယ်လို့ကိုနိုင်သူကဆိုပါတယ်။အဆိုးဆုံးကတော့စကိုင်းတိုင်းတွေကစတောင်မြို့နယ်နဲ့ရွှေဘိုမြို့နယ်ကြားဖြစ်ပြီးအဲ့ဒီလမ်းပိုင်းမှာဒေသခံကာကွယ်ရေးတပ်ဖွဲ့ပေါင်း10ဖွဲ့နဲ့အထက်ရှိတယ်လို့ဆိုကြပါဗျ။ကာကွယ်ရေးတပ်ဖွဲ့တွေရဲ့စစ်စည်ရေးဂိတ်တွေမှာအလှငွေကောက်ခံကြတဲ့အခါသူကားကခီးတဲ့တွေကသူတို့တက်နိုင်တဲ့လောက်900 1000ထဲကြတာရှိတယ်လို့ကိုနိုင်သူကပြောပါဗျ။အဲ့ဒီ
တိတိကျကျတော့ရှိတာ
ကားချရီရောခီတရီရောစိတ်ကတိကတော့ဖြစ်လာကြတယ်ခဏခဏအမြဲတမ်းတာခီးရလည်းမရောက်အလူငယ်ကောက်တာကြတော့လည်းအဖွဲတွေကများတော့မထဲချင်ကြတော့ဘူးညဉ့်ညနာတွေရှိလာကြတယ
်ဆရာမျိုးနဲ့ဒေတာကာကွယ်ရေးအဖွဲဘက်ကတော့ဒီလိုငွေကြေးကောက်ခံလေးရှိတာကိုသိထားပါတယ်အဖွဲတာဝန်ခံကိုပေါ့စီကတော့အဖွဲအတွက်မြို့နယ်အုပ်ချုပ်ရေးပိုင်းနဲ့အမျိုးသားညီညွတ်ရေးအစိုးရ NUGC ကလုံလောက်တဲ့ထောက်ပံ့မှုတွေမရတာကြောင့်သူတို့အဖွဲအနေနဲ့စီရေးမစ်ရှင်တွေဖော်ဆောင်ဖို့လူရဲငွေကြေးအတွက်အလှငွေကောက်ခံရတာဖြစ်တယ်လို့ဆိုပါတယ်
။တစ်ဘက်တစ်ဘက်ကမှကျွန်တော်တို့က6ဘီးကျော်လောက်ကုန်။ဘာလို့ကုန်လို့ဆိုတော့ကျွန်တော်ကဒီမှာဆိုင်ကြီးစီသေးရတယ်ဗျဆိုင်ကိုရှင်းသွားတာလို့ဒီတစ်ခါကနေပြီးတော့လာကျွန်တော်ဒီစုကိုသွားတာဒီအပြည့်ဒီလမ်းပေါ်ရောကောက်ထောက်တာပြုံးလို့ပြရားစားပြုံးဒီလိုလုံးလုံးရောက်တယ်။ဟောဒီလားဆိုဒီဆိုင်ကလေးနဲ့ပဲသွားသွားနေတယ်ဗျ။ဒီလိုမှအလူနောင်းတော့ဘောလူတက်မခံဘူးတွေ။အဖွဲ့ချက်သေးလို့ရှိတာလေ။
စရောင်မြို့နယ်တကူထဲမှာအဖွဲမတူတဲ့တခြားဒေသကာကွယ်ရေးအဖွဲတွေလည်းရှိနေပြီးတရက်ကိုတစ်ဖွဲ့လမ်းမတွေပေါ်မှာစစ်ဆေးရေးဂိတ်နဲ့အလှည့်ကျစစ်ဆေးငွေကောက်ခံမှုသဘောတူထားကြတယ်လို့ကိုပေါ့စီကဆိုပါတယ်ပြည်သူတွေစေတနာရှိသလောက်လူငွေကိုသာကောက်ခံတာဖြစ်ပြီးအတင်းကျပ်ကောက်ခံတာမျိုးမရှိဘူးလို့သူကပြောပါတယ်ဒါလူခ
န္ဓာလူခန္ဓာထက်မထိုင်ဘူးမထိုင်ဘူးဘယ်လိုလဲမရေလာယူလို့ထဲမှာလာမထဲလို့များဘူးတခုတည်းသွားပြလို့များဘူးလေမော်ဒယ်လောင်းနေတာကလေးတွေကတော့ယူလို့ဒီကံဘူးတို့ဒီတပ်ပြီးယူနေဘယ်မှာကျန်ရတာမဆက်ရဘူးအပေါ်လို့မှားပြီးတော့ပါလေဒီလိုမျိုးဝင်သွားပြီးသားကြီးက
ဒါအပြင်ဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကစစ်ဆေးရေးဂိတ်တွေမှာတည်ဆောင်လာတဲ့ကုန်စီပေါ်အခွန်ကောက်ခံတာတွေလည်းရှိပါတယ်ကိုစန်းကရွှေဘိုခရိုင်ဝက်လက်မြို့နယ်ကဈေးဆိုင်ပိုင်ရှင်တူပါသူပြောတာကတော်လန်ရေးအဖွဲ့ရဲ့စစ်ဆေးရေးဂိတ်တွေမှာကောက်ခံရမယ့်အခွန်နှုန်းထားတွေကို NUG ကသတ်မှတ်ပေးထားတာရှိတယ်လို့ဆိုပါတယ်။ဥပမာစီတပေပါဆို1000ကျပ်နဲ့အရက်ဒဗလင်းဆို1000ကျပ်ကောက်ဖို့သတ်မှတ်ထားပြီးတချို့ဂိတ်တွေမှာတော့အခြေအနေပေါ်မူတည်ပြီးရှော့ပေါ်ကောက်ခံတာလည်းရှိပါတယ်။တချို့အဖွဲ့တွေမှာတော့ပစ္စည်းတွေကိုကြမ်းကြမ်းတမ်းတမ်းရှာဖွေစစ်ဆေးတာတွေလည်းရှိပါတယ်။ဒီလိုပြုမူတာတွေကိုမလုပ်ဖို့ပြည်သူတွေဘက်ကလည်းမပြောရဲကြပါဘူးကိုစန်းဆိုရင်သူ့ဆိုင်မှာရောင်းမှုအတွက်ကုန်ပစ္စည်းတွေကိုစကိုင်းမျိုးပေါ်ပုံမှန်တက်ပြီးဝယ်ယူရပါတယ
်အဲခါကျရင်ဒါနဲ့ထိုးပေါ်လာရှိသူတို့ဒါနဲ့ထိုးရတာတော့အဲခါကျရင်ချိုးဝီပေါ်ဝါရယ်ဆိုင်ဒီပေါ်ဝါရယ်မိုးပါရည်ပြဲပေါ်ရယ်သူ့မျိုးရှိအဲ့လိုဖြစ်တယ်ကျွန်တော်မကျင်းနေဘူးပြန်လာဒါနဲ့တော့ညာလေဟိုလည်းနဲ့ကိုင်တော်ကြီးကမပြောရဲဟာတကယ်တော့ဘုံနဲ့ကျင်းနေမို့တော့ဒီနေမှာဒီရှိရအောင်မဆိုင်တဲ့လည်းဟိုမှာလက်လုံးတော့သူတို့ကအမမသူတို့ကကနေမှာကျွန်တော်တို့မှာသွားရပြားသူတို့ပြည်သူဦးနေတဲ့တော်ကောင်မရှိဘူးသူမှ
တကယ်တော့မြို့သားညညရေးအစိုးရ NUG ရဲ့စကိုင်းတိုင်းပြည်သူ့အုပ်ချုပ်ရေးအဖွဲ့ကချမှတ်ထားတဲ့စီမင်းရဆိုဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကလမ်းတွေမှာအခွန်ကောက်ခံတာလုပ်လို့မရပါဘူးကာကွယ်ရေးတပ်ဖွဲ့ဝင်တွေရဲ့ငွေကောက်ခံမှုတွေကိုပြည်သူတွေကတိုင်ကြားတာကြောင့်အခွန်ကောက်တာကိုမြို့နယ်အဖွဲ့တွေကသာခွင့်ပြုပေးထားပြီးစကိုင်းတိုင်းတွေကကာကွယ်ရေးအဖွဲ့တွေဘက်ကငွေကောက်ခံတာတွေမလုပ်ဖို့မန္လာအတွင်းကအကြေညာချက်ထုတ်ပြန်ထားပါတယ်ဒါအပြင်လမ်းပေါ်မှာငွေကောက်ခံတဲ့ဘယ်ဒေတာခံကာကွယ်ရေးအဖွဲ့မစိုးဖျက်သိမ်းခံရမှာဖြစ်ပါတယ်။ဒါပေမဲ့လမ်းနက်ကိုင်အဖွဲ့တချို့ကတော့ NUG လက်အောက်မဝင်ထားကြသလိုတချို့အဖွဲ့တွေကလည်းဒီထုတ်ပြန်ချက်ကိုလှစ်လူရှူထားကြပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေဘက်ကငွေကောက်ခံတာတွေဘာကြောင့်လက်ရှိအချိန်ထိဆက်ရှိနေလဲဆိုတာနဲ့ပတ်သက်ပြီး NUG ရဲ့တာဝန်ရှိသူတွေကိုဒုတန်ကမေးမြန်းထားပေမဲ့ပြန်လည်ဖြေဆိုခြင်းမရှိပါဘူး။ဒါပေမဲ့ဒေသခံတွေကတော့ကာကွယ်ရေးအဖွဲ့တွေထက်စစ်ကောင်စီတပ်သားတွေရဲ့ငွေကောက်ခံတာတွေကပိုဆိုးတယ်လို့ဆိုပါတယ်။ကိုကောင်းမွန်ကသူ့အလို့ကြောင့်စကိုင်းတရားပေါ်ကစစ်စည်ရေးဂိတ်တွေကိုအမြဲဖြတ်တန်းနေရတဲ့သူပါ။စစ်ကောင်စီတပ်သားတွေရဲ့အတင်းကျပ်ငွေညစ်တာကိုခံရရုံမကပဲအိတ်ဆိုင်ပြီးပိုးရှိတာကြောင့်ယောဂအတွက်စေဝါတွေအမြဲဆောင်ထားရတဲ့သူကိုစေဝါတည်ခွင့်မရှိဘူးဆိုပြီးအကြောင်းမျိုးမျိုးပြပြီးစစ်စေးမင်းမျက်နာတွေလည်းခံရပါတယ်
ဒီပါတော့ဘာလို့မပေါင်းလို့ဆိုပြအဲ့မှာလေဆိုလို့ဒီပေါ့မှာဖုန်းကြီးစစ်နေတယ်စီဝီပါတီလို့ချင်းဒါပါပြင်းပါလို့ဆိုကြီးတယ်ပြီးတော့ကျွန်တော်တို့ဒီလိုဒီဟာဒီစီပါပေါ့နော်ကျွန်တော်ဒီအဆိုင်ပစ္စည်းရဲ့သူတွေအတွက်တောင်းတရစီပါဒါမှမဖြစ်မနေအဲအသက်ရှင်တဲ့များကာလပဲလုံးတော့ပါပြောပါဆိုသူနားမလဲတော့ကြာရှင်းကြရတယ်လေအဲ့လိုရှင်းပြပေးဆိုလို့ချင်းအဲ့ဒီစီပါတဲ့အတွက်ကြောင့်မို့လို့ဒီစီဝါတွေဟိုကတည်းကယူကိုမရှိဘူးပါနာဆိုသူတို့ကဘာမျိုးမျိုးဟာပေါ့လို
ပြောမှာအကြောင်းမျိုးမျိုးပြပြကြသူဘကလူမြင့်တာပါပဲမှာဒီပုံစံကိုကြည့်လိုက်တာပဲအားကြီးစင်ကြီးနေဆိုရင်သူကတင်းကနေ TV တောင်းနေ
ဆရာနာသိမ့်ပြီးနောက်သခိုင်းတိုင်းဟာလက်နက်ကင်ပရိပခရီပြင်းထန်ရာအဆိုးဆုံးဒေသကြီးတွေမှာပါဝင်ပါတယ်။အာနာသိမ့်ပြီးနောက်မြန်မာနိုင်ငံတဝန်းမှာနေရက်စွန့်ခွာရတဲ့စစ်ရှောင်ဦးရေ 1.8 တန်းရှိနေတယ်လို့ကဘာကူလသမဂ္ဂအဖွဲ့ကပြောဆိုထားပါတယ်။အဲ့ဒီထဲကထက်ဝက်ကျော်လောက်ကသခိုင်းတိုင်းဒေသကြီးအတွင်းကဖြစ်ပါတယ်။ဒါအပြင်အာနာသိမ့်ပြီးနောက်ပိုင်းနိုင်ငံအနှံ့မှာအဆောက်အုံပေါင်း9,000ကျော်မီရှုဖြက်စီးခံခဲ့ရပြီးအဲ့ဒီထဲက3ပုံ2ပုံကစကိုင်းတိုင်းကဖြစ်တယ်လို့ ISP မြန်မာရဲ့နောက်ဆုံးရရှိထားတဲ့စီးရင်တွေအများသိရပါတယ်။စီးပွားရေးကျဆင်းမှုတွေနဲ့အလုပ်ကင်ရှားပါမှုတွေကိုနိုင်ငံအနှံ့မှာကြုံတွေ့နေရတယ်လို့စစ်မီးတောက်နေတဲ့စကိုင်းတိုင်းကဒေသခံတွေဟာလည်းဒီအချက်တဲကိုထပ်ဆင့်ရင်ဆိုင်နေကြရပါတယ်။ဒီလိုအချိန်မှာသခိုင်းတိုင်းကပြည်သူတွေဟာအလှငွေကောက်ခံတာတွေအခွန်အခပေးဆောင်ရတာတွေနဲ့ငွေညစ်တောင်းခံတာတွေအားလုံးကိုပေးဖို့မတက်နိုင်တော့ပါဘူးစတောင်ဒေသကာကွယ်ရေးတပ်ဖွဲ့တာဝန်ခံကိုပေါက်စီကဒုအတန်ကိုပြောခဲ့တယ်လို့ပဲလူလူဘက်ကအမြင်မကြည်ပဲမုန်တီးခံရတဲ့ကာကွယ်ရေးတပ်ဖွဲ့တွေအတွက်တော့ရှေ့ဆက်ဖို့လမ်းမရှိပဲပြီးဆုံးသွားမှာဖြစ်ပါတယ်ဈေးဆိုင်ပန်းရှင်ကိုဆန်းကတော့အခုအချိန်နေရပြည်သူတွေအမြင်မကြည်နိုင်တဲ့လမ်းကြောင်းကိုဥတည်နေသလိုဖြစ်နေပြီလို့ထောက်ပြပြောဆိုပါတယ
်။ဒီကလုံအောင်လို့တန်နေဒီဝါဒီတခါရပတ်တာရခါရရင်ဒီမချားလေးဒီလေဒုံလာတော့မရှိဘူးတော့မလုပ်ဘူးပေါ့။ဒီချိန်လည်းနေနေတော့ခါရကျတော့မလုပ်ဖက်ဒီမှာလမ်းအောင်မှနေခေကောင်းနေရပဲဆိုပြီးတော့တချို့ကတော့ညင်နေလာညင်တော့ညာလည်းသူကလက်လက်ခါစားပြီးလက်လက်ခါကိုမချိုးရဲတော့ကျွန်တော်ပြေးလာပေါ့။
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှထုတ်လွှင့်မယ်ဒိုတန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ။
တနင်္ဂနွေနေ့မနေ့ပတ်ဒန်လွင့်အစည်းအဝေးကိုဆက်လက်ထုတ်လင်းနေပါတယ်။အခုတော့ဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြိုင်ကဘာအစည်းအဝေးကိုတင်ဆက်ပါမယ်။ ဩစတြေးလျနိုင်ငံလိုလီအင်စတီကျူကသုံးသက်သူမော်တန်ပီတာဆင်ရဲ့အမြင်ကိုအခြေခံပြီးမြန်မာပြည်တွင်းစစ်ဘယ်လိုအခြေအနေဖြစ်သွားနိုင်တယ်လဲဆိုတာကိုဦးတင်မောင်တန်းကမြန်မာရေးသုံးသက်သူဦးတန်းဆိုးနိုင်နဲ့ဆက်သွယ်မေးမြန်းပြီးဒီတစ်ပတ်ဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြိုင်ကဘာအစည်းအဝေးမှာတင်ပြထားပါတယ်။
မြန်မာပြည်သုံးသက်သူမော်တန်ပီတာဆန်ရဲ့သုံးသက်ချက်စာတမ်းဆောင်ကိုဩစတြေးလျနိုင်ငံခြေဆိုင် Lowy Institute ကမေလမှာထုတ်လိုက်ပါတယ်။ဒေါသအမြင့်ဟာမူဝါဒမဟုတ်လို့အဓိပ္ပာယ်ရနိုင်တဲ့ Outrage is not a policy ဆိုတဲ့စာတမ်းမှာမြန်မာနိုင်ငံရဲ့ပိုင်းပိုင်းဖြစ်သွားတဲ့နိုင်ငံတော်အာဏာကိုလက်ခံကျင်းလို့အဓိပ္ပာယ်ရနိုင်တဲ့ခေါင်းစဉ်ငယ်ကိုလည်းပြထားလာပြရပါတယ်။မြန်မာဒီမိုကရေစီခီးဟာစစ်နယ်လဲလွှဲလာတာမို့ဒီစာရမှာသုံးသက်ထားတဲ့အနာဂတ်ဖြစ်နိုင်မယ့်စီးရဲမြင်ကွင်းများဆိုတဲ့အခန်းကိုဒီကနေ့ဆွေးနွေးမှာဖြစ်ပါတယ်။စာရန်ခုလုံးကိုကျွန်တော်တို့ဆွေးနွေးရမှာမဟုတ်ပါဘူး။ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့မြမရေးဆွေးနွေးသုံးသက်သူစာရေးဆရာတန်းဆိုးနိုင်ဖြစ်ပါတယ်။မင်္ဂလာပါဆရာကြီး
။ဟုတ်ကဲ့မင်္ဂလာပါ
။လာမယ့်3နှစ်ကနေ5နှစ်အတွင်းမှာပေါ့နော်ကျွန်တော်တို့ဒီဖြစ်နိုင်တဲ့စစ်မြင်ကွင်းတော့မှုရှိတယ်လို့သုံးသက်တဲ့ Morton Peterson ကဆိုပါတယ်ဆိုတော့အဲ့ဒီသုံးခုကတော့အဲပထမတစ်ခုအစိုးရပြုတ်သွားတာဒုတိယ Federal Democracy လက်နက်ကိုက်တိုက်ပွဲကနေပြီးတော့ထိချင်းကပ်သွားတာနဲ့တတိယပိုင်းပိုင်းဖြစ်နေတဲ့အတိုင်းဒီမှာအဲတိုက်ပွဲပြင်းအားနေနေနဲ့ပဋိပက္ခကဆက်ပြီးဖြစ်နေတာဆိုတဲ့မြင်ကွင်းသုံးမျိုးကိုတင်ပြသွားတာတွေ့ရပါတယ်အာပထမဆရာ့ဘူဒီမြင်ကွင်းတစ်ခုချင်းပေါ်အမြင်ပေးချင်ပါလေဆိုတော့ပထမအဦးဆုံးသူပြောတဲ့မြင်ကွင်းပေါ့နော်အစိုးရပြုတ်ကျသွားတာဆိုတော့စစ်မြင်ကွင်းနဲ့စတင်ပါတယ်ဟုတ်ကဲ့မြင်ကွင်းကတော့အကောင်းဆုံးမြင်ကွင်းဖြစ်ပါလိမ့်မယ်လို့မစ္စတာပီတာဆန်ကလည်းပြောပါလိမ့် ဒီအဆုံးတက်တဲ့ပုံစံကိုသူပြောတဲ့အခါမှာလည်းအဆုံးတက်ပုံ၃မျိုးဖြစ်နိုင်ခြေရှိတယ်လို့သူကထင်ပါတယ်စစ်ကောင်းဆောင်တွေကညီနိုင်ပြီးလက်နဲ့ချလိုက်တာတစ်တက်တွေရုပ်ရက်အတွင်းပိုင်းပေါက်ပွဲပြီးတော့ပေါ့နော်လက်ခတ်ရေးတက်တွေကစစ်တက်ကိုအကြီးအကျယ်ဆွတ်ဖွာလာကြတာဒါမှမဟုတ်ရင်လည်းတဖြည်းဖြည်းစစ်တပ်ကပြိုသွားတာဆိုတော့ပုံစံ၃မျိုးကိုသူကမြင်ပါတယ်အဆုံးသက်ပုံနဲ့ပတ်သက်ပြီးဒါပေမဲ့အဲသူကပြန်ပြီးသုံးသက်တာကတော့ညီနိုင်ဆွေးနွေးစစ်တပ်ကစုပ်ဖွာမယ်ဆိုလို့ရှိရင်တော်လိုင်းရေးဘက်မှာလည်းညီညွတ်တဲ့ခေါင်းဆောင်မှုမရှိဘူးလို့သူကထောက်ပြထားပါညီနိုင်သဘောတူမဲ့ချက်တွေဂရီကဝတ်တွေကိုစောင့်သိလို့ဆောင်မဲ့ခေါင်းဆောင်မှုမျိုးကိုသူကဆိုလို့ချက်တာပါဆိုတော့ဒါကြောင့်မို့ပုံစံ၃မျိုးမှာအတွင်းပေါက်ကွဲလာတဲ့တဖြည်းဖြည်းပြူတာကပုံပြီးဖြစ်နိုင်ခြေရှိတဲ့ပုံစံမျိုးတို့သူကပြောပါတယ်။ဒါပေမဲ့စစ်တပ်အတွင်းပေါက်ကွဲသွားတာကလည်းကြူပြောမှုဖြစ်ပါတယ်တဲ့။ဒါကရုပ်ပိုင်းနဲ့ရောစိတ်ပိုင်းနဲ့ရောအသက်ဆိုင်နေပါပဲတဲ့။အဲပြီးတော့ဒီလိုပြောမှုဆိုတာကလည်းဦးကဆန္ဒစွဲနဲ့စင်သာပြောမိသလားဆိုတာလည်းမဖြစ်နိုင်နေပါပဲတဲ့။ပြီးတော့ဖြစ်နိုင်တယ်လူလာတဲ့မြင်ကွယ်လည်းဖြစ်ပေမဲ့ထင်ရသလောက်တော့အဲ့ဒီလိုတွင်မိုက်ပြပွဲသွားတာကဖြစ်တာအတိုင်းပဲရှိဘူးလို့အဆုံးမှာထောက်ချက်ဆွဲသွားပါအဲဆရာကဒီပထမမြင်ကွယ်နဲ့ပတ်သက်ပြီးဘယ်လိုများခင်မတလက်ခင်ဗျာပြောတာဟု
တ်စစ်တပ်ဟာဟာတမိုင်းမှာမတူဘူးလောက်အောင်ဒီနေ့လူအချင်းတွေစိုးတွေဆုံးရှုံးနေကျွန်တော်တို့ကြာဆုံးမှုတွေအမြောင်များမကြုံဘူးအောင်တွေးနေပြီမဲ့သူအတွင်းပိုင်းမှာမကြည်လည်မှုတွေတစုံတရာရှိနေပြီမဲ့အတွင်းပိုင်းကပေါက်ကွဲထွက်လာနိုင်လောက်အောင်နော်အာကြည့်တဲ့အဲအင်အားစုတချို့ကလွယ်လို့ရှင်တခြားဘယ်သူမှအစားထိုးနိုင်မဲ့လို့မရှိပါဘူးဒါကြောင့်မို့ဒံပြန်အာဏာသိမ်းမှုတွေနဲ့ဆုံးသက်သွားမယ်လို့ကျွန်တော်မထင်ပါဘူးကျွန်တော်တို့ပြည်သူတော်လှန်ရေးတပ်ဖွဲ့တွေရဲ့เนาะဆုံးသက်တိုက်ပွဲတွေအကြောင်းပြုပြီးတော့ဒီစစ်ကောင်စီတွေဟာကျွန်တော်တို့ပြည်သူတော်လှန်ရေးရဲ့မုံတိုင်းအောင်မှာတာလေးကွဲကြီးသွားနိုင်တဲ့အင်အားစုဖြစ်တယ်ခြုံပြောရင်သူ့အတွင်းပိုင်းကပေါက်ကွဲမှုတွေကြောင့်အစိုးရတရားအပြောင်းလဲဖြစ်လာမယ်လို့ကျွန်တော်သိမမျော်လင့်ပါဘူ
းဒီဒုတိယမြင်ကွင်းမှာတော့ဒီ Federal Democracy လက်နက်ကိုက်တိုက်ပွဲကနေပြည်တော်အထိထိတက်သွားနိုင်တဲ့မြင်ကွင်းလို့သူကပြောပါတယ်ဆိုတော့ဘိုးဘိုးတိုက်ရတယ်ဆိုတာကပြည်내တိုင်းဒေသကြီးတွေကမြို့ကြီးတွေကိုတိုက်ရသိမ်းရတာတည်းလည်းမတူပါဘူးတဲ့သူကဆိုပါတဲ့အဲသူကအကြောင်းပြတဲ့အခါမှာတော့ပထမချက်ကဒီပထမသဘောရနေပြည်တော်ကမြေပြန့်ဖြစ်နေတာကြောင့်ဒီအကြောင်းကတိုက်လာခဲ့လို့ရှိရင်အဲကိုဘက်ကပွင့်နေတာကိုသူကထောက်ပြမှာအဲဒုတိယကနေပြည်တော်မှာချထားတဲ့တိုက်ရတိုက်ခိုက်ရေးအားကအကောင်းဆုံးအားကိုချထားမှဖြစ်တယ်လို့လည်းသူကယူဆပါတယ်ပြီးတော့တပ်တွေအတွက်ထောက်ဟုတ်လမ်းကြောင်းကလည်းတူသွားနိုင်တယ်လို့သူကပြောပါတယ်။တတိယချက်ကတော့စိတ်ဓာတ်ရည်ရအကြောင်းပြောပါတယ်။ရေးစရာတခြားမရှိတော့တာမို့အကုန်သုံးပြီးခုခံပြီးစစ်တပ်ကတိုက်ခိုက်နိုင်တယ်လို့သူကယူဆပါတယ်။ဆိုတော့ဒါအပြင်ဒီလိုမျိုးကြီးတွေမှာအဆိုးဆုံးကတော့ပြည်သူတန်းပေါင်းများစွာကိုတစားကန်ဖြစ်တဲ့ဖမ်းဆီးထိန်းသိမ်းမှာပဲဖြစ်တယ်လို့သူကထောက်ပြပါတယ်။နေပြည်တော်အထိတိုက်ဖို့ဆိုလို့ရှိရင်တဲ့NUG ရဲ့ PDF တပ်တွေနဲ့ဒိုင်းနာလက်နက်ကိုင်အဖွဲ့တွေနိမိကကပူပေါင်းဆောင်ရွက်မှုမျိုးရှိရပါမယ်တဲ့ပြီးတော့ဒိုင်းနာလက်နက်ကိုင်တပ်ဖွဲ့တွေကတော့သူတို့ရဲ့အသက်သွေးနဲ့ဗဏ္ဍာငွေကြီးရှစ်စိတ်ကိုသုံးမလားဆိုတဲ့မေးခွန်းကလည်းရှိနေပါသေးတယ်ဆိုတော့သူကဒီလိုပြန်ချိန်ပါတယ်ဆရာသုံးသက်ချက်ကိုလည်းသိပြစေခင်ဗျာ
ကျွန်တော်နှစ်ပိုင်းခွဲနေပါကျွန်တော်အမြင်ရစေသူတို့ဖြင့်ကျွန်တော်တို့မြောက်ပိုင်းညီနောင်များနော်သုံးပွဲနဲ့ကျွန်တော်တို့ဒီ NUG ဥဆောင်တဲ့ NUG ကာကွယ်ရေးဝန်ကြီးဌာနအောက်မှာရှိနေတယ်လက်နက်ကိုင်တိုက်ပွဲတပ်ဖွဲ့တွေကြားထဲမှာเนาะကျွန်တော်တို့ပေါင်းဆက်လို့မရသေးပါဘူးအဲ့တော့အဲ့ဒီအခြေအနေကကျွန်တော်တို့ခုနကပြောတဲ့အနေထားတည်းရောက်ဖို့ဆိုတာသ အခုကျွန်တော်မြင်တော့ပြောရလို့ရှင်တော့ကျွန်တော်တို့ TNL နဲ့အဲ AA တို့ပေါ့ဗျာသူတို့ကတော့ဒီနွေဦးတော်လှန်ရေးလှုပ်ရှားမှုကမှဆက်လက်ပါဝင်နိုင်ကြအကြောင်းရှိတယ်လို့ကျွန်တော်သုံးသပ်ပါနောက်ပြီးတော့မြောက်ပိုင်းကဆိုရင် KIA ပေါ့ဗျာအဲ့ဒီဖွဲ့ကလည်းပါမှာပါပဲနောက် AA ကလည်းဆက်လက်ပြီးသူ့ရဲ့အဲအဘဒီအာကန်ကျွန်တော်တို့ဟိုပြည်နယ်ကိုလွတ်မြောက်ဖို့အတွက်အဆုံးတိုင်တိုက်ပွဲဝင်မယ်နောက်ပြီးတော့နေပြည်တော်ထိတိုက်မယ်လို့လည်းသူကလည်းကြွကြော်တော့အဲ့တော့အခုအရှင်းကတော့ကျွန်တော်အမေကပြောလို့ရှိရင်အဲ့ဒီကျွန်တော်တို့ပြည်နယ်လိုက်လွတ်မြောက်ရေးကိစ္စမပြီးစီးသေးပါဘူးအဲ့တော့ပြည်နယ်လိုက်လွတ်မြောက်ရေးကိစ္စကိုကျွန်တော်တို့အဲ့ဒီဘာပေါ့DNL အဖွဲ့ရောနောက်ပြီးတော့KIA ရောကျွန်တော်တို့အဲ EA ရောပြည်နယ်လိုက်လွတ်မြောက်ရေးလုပ်ငန်းကိုကျွန်တော်တို့ပြည်မြောက်လုပ်ရမယ်အဆင့်တစ်ဆင့်ရှိခုံပြောချင်တာကတော့နွေဦးတော်လှန်ရေးကိုဆက်ပြီးတော့လုပ်ဖို့ပန်းကြပ်ထားတဲ့အဖွဲ့အစည်းတွေအနေနဲ့ပြည်နယ်တစ်ခုချင်းလူမြောက်မှုကနေပြီးတော့ပြည်နယ်တစ်ခုသုံးခုဆက်ဆက်ပြီးပြည်နယ်နဲ့တိုင်းနယ်အချင်းချင်းဆက်ဆက်ပြီးမဟာဗျူဟာကြတဲ့ကျွန်တော်တို့အစီအမံတရားကို NUG နဲ့ညှိနှိုင်းပြီးတော့ဆောင်ရွက်တယ်အဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့ရခိုင်ကအင်အားစုနဲ့ကျွန်တော်တို့ဝေးတိုင်းနဲ့ပေါင်းပြီးမယ်ကျွန်တော်တို့ဒီ KIA နဲ့ကျွန်တော်တို့စကိုင်းတိုင်းနဲ့ပေါင်းပြီးမယ်ကရင်နီနဲ့ကရင်ကတောင်ပိုင်းကနေပြီးတော့ကျွန်တော်တို့မြေပြည်ကျော်စီကြီးတက်မယ်ဆိုရင်အဲ့ဒီလိုမဟာဗျူဟာစီစဉ်တရားကိုချမှတ်ပြီးဆောင်ရွက်နိုင်မယ်ဆိုလို့ရှိရင်တော့ကာလတစ်ခုကနေစပြီးတော့ကြွေးကြော်ခဲ့တဲ့ NUG ရဲ့မြေပြည်တော်ကိုစစ်ကြောင်းအားလုံးကြီးတက်ကြဆိုတဲ့အစီအစဉ်ဟာလက်တွေ့ပုံပေါ်လာနိုင်တဲ့အနေအထားတစ်ခုကိုရောက်ရှိလိမ့်မယ်လို့ကျွန်တော်တော့မျှော်လင့်ပါတယ
်ခုဆွေးနွေးခဲ့တဲ့ဘာတော့ဒီမရေးသုံးသပ်သူဥပဒေဆိုနိုင်ဖြစ်ပါတယ်ဒုတိယပိုင်းကိုဒါမဲ့ပတ်စနေညနဲ့တင်းလို့နှစ်မှာဆက်လက်နားဆင်ကြည့်ရှုကြပါမယ်။ကျွန်တော်တမောင်သားမှာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ကလုတ်တချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာပါခင်ဗျာ VUE American တန်ရဲ့မေလ26ရက်နေ့တနင်္ဂနွေနေ့မနေ့ဖက် Radio ရုပ်သံစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ Radio အတန်နဲ့အစီအစဉ်တွေကိုတော့ line meter 24 40 51တို့ကနေဖမ်းယူနားတော်တာဆင်နိုင်ပါတယ်။ဆက်လက်ပြီးတော့အာရှနိုင်ငံရဲ့လေယာစီးပွားသတင်းများဥတုရာသီနဲ့အနာဂတ်ကမ္ဘာသတင်းတွေကသုတအစတဲ့အစီအစဉ်တွေကိုစတိုက်ထုတ်လွှင့်အောင်မှာဖြစ်ပါတယ်။ပထမအဦးဆုံးတော့အာရှနိုင်ငံရဲ့အစီအစဉ်ကိုတင်ဆက်ပါမယ်။ထိုင်ဝမ်မှာတမရအသစ်လိုက်ချန်တေကကျန်းသစ္စာချိန်ဆိုပြီးနောက်ရမှာပဲတရုတ်ကလွတ်လပ်ရေးလိုလားသူလို့ဆွဆွဲကထိုင်ဝမ်အနေကြီးရေးလေးစီးလေးကျင်ပါတယ်။တရုတ်ရဲ့ရေပိုင်နဲ့အငင်းပွားမှုဖြစ်နေတဲ့ဖိလစ်ပိုင်ကတော့လုံခြုံရေးဆိုင်ရာမဟာမိတ်တွေဆက်လက်တည်ဆောက်သွားမယ်လို့ဆိုပါတယ်ကျွန်တော်ဇော်မိုးကျော်ကပဲတင်ပြပေးပါမယ
်ရွှေကောက်ပွဲအနိုင်ရထားတဲ့သမရလိုက်ချင်းတေဟာမေလ20ရက်နေ့မှာသမရအဖြစ်ကျန်းသစ္စာချိန်ဆခဲ့ပါတယ်ထိုင်ဝမ်အနေနဲ့ငြိမ်းချမ်းရေးကိုလိုလားကြောင်းနဲ့တရုတ်ကထိုင်ဝမ်ကိုစီးရေးနိုင်ငံရေးအရာချင်းချောင်းနေတာတွေရပ်တန့်ဖို့ကျန်းသစ္စာချိန်ဆပွဲမှာပြောဆိုခဲ့ပါတယ်တရုတ်ကတော့လွတ်လပ်ရေးဆိုတဲ့အယူအဆနဲ့အားပေးထောက်ခံသူတွေကိုတံပြန်သွားမယ်လို့ပြင်းပြင်းထန်ထန်ဝေဖန်ပြောဆိုပြီးမေလ23ရက်နေ့မှာထိုင်ဝမ်အနီးစီးရေးလေ့ကျင့်မှုတွေစတင်လှုပ်ဆောင်ခဲ့ပါတယ်ထိုင်ဝမ်ဟာတရုတ်ပိုင်တဲ့နယ်မြေဖြစ်ပြီးပြန်လည်ပေါင်းစည်းရေးကိုပြင်းမြောက်တဲ့အထိလှုပ်ဆောင်သွားမယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဟူချင်ကမေလ24ရက်နေ့မှာပြောဆိုခဲ့ပါတယ
်近日中国人民解放军东部战区组织战区陆军、海军。
DCA 列舰母哈，台湾陆战一所比 CG 维内达里内，
ပြင်ပကဝင်ရောက်ဆွဖက်မဲ့အင်အားစုတွေကိုတားမြစ်ဖို့အတွက်ဖြစ်ပါတယ်။ထိုင်ဝမ်လွတ်လပ်ရေးဆိုပြီးရန်ဆောင်မှုတစ်ခုလုပ်တိုင်းပြန်လည်ပေါင်းစည်းရေးအတွက်ရှေ့ကိုခြေတလှမ်းတိုးတဲ့တံပြန်လှုပ်ဆောင်မှုတစ်ခုကိုလှုပ်ဆောင်မှာဖြစ်ပြီးပြန်လည်ပေါင်းစည်းရေးပြီးမြောက်တဲ့အထိလှုပ်ဆောင်သွားမှာဖြစ်ပါတယ်
။တရုတ်အရှေ့ဘက်ဒေသကြီးရီလီပူးတွဲကုကဲမှုဌာနကနေထိုင်ဝမ်အနီးဒါဇင်နဲ့ချီတဲ့စစ်သင်္ဘောတွေတိုက်လေရင်တွေပါဝင်ပြီးနှစ်ရက်ကြာစီးရေးလေ့ကျင့်ပါတယ်။ထိုင်ဝမ်သမရအသည့်လိုက်ချင်းသေးကလည်းမေလ23ရက်နေ့မှာထောင်ရံမြို့ကစစ်စခန်းကိုတွားရောက်ခဲ့ပြီးစကားပြောကြားခဲ့ပါတယ်။ထိုင်ဝမ်ကတရုတ်စီလေ့ကျင့်တာကိုစောင့်ကြည့်ခဲ့သလိုစစ်သင်္ဘောတွေမစ်ဆိုင်းတုံးတွေတိုက်တေရင်တွေကြီးတက်တွေအသင့်ပြင်ထားခဲ့ပါတယ်
။作为三军统帅，我的责任就是保家卫国。
ကြည်ရီလေတက်အလုံးရဲ့ဦးစီးချုပ်ဖြစ်တဲ့တမရအနေနဲ့တိုင်းပြည်နဲ့ပြည်သူတွေရဲ့အသက်အိုးအိမ်တွေကိုကာကွယ်သွားပါမယ်။တိုင်းပြည်ရဲ့လုံခြုံရေးအတွက်တမတော်အသွင်းကညီကိုမောင်နှမတွေနဲ့အတူရှေ့တန်းကပါဝင်သွားပါမယ်
။ထိုင်ဝမ်တည်ရှိနေတယ်ဆိုတဲ့အဖြစ်မှန်တရားကိုတရုတ်အနေနဲ့ရင်ဆိုင်ပြီးထိုင်ဝမ်ပြည်သူတွေရဲ့ရွေးချယ်မှုကိုလေးစားလက်ခံဖို့သူ့အနေနဲ့မျှော်လင့်ပါတယ်လို့ကျန်းသစ်စာချိန်ဆအပြီးမှာတမရလိုင်ကပြောဆိုခဲ့ပါတယ်။တမရလိုင်ရဲ့ထုတ်တက်သောဒီမိုကရက်ပါတီ DPP အနေနဲ့လွတ်လပ်ရေးကိုတရုတ်စီကနေတောင်းဆိုမှာမဟုတ်ပါဘူး။ဒါပေမဲ့ထိုင်ဝမ်ဟာအချုပ်အခြာအာဏာပိုင်ဖြစ်တဲ့ဆိုတာကိုဆက်လက်ကင်ဆယ်သွားမဲ့သဘောထားရှိပါတယ်။ဒါကြောင့်တရုတ်ကတော့တမရလိုင်နဲ့ DPP ဟာတရုတ်ပြည်တပြည်တည်းဆိုတဲ့မူဝါဒကိုချိုးဖောက်ပြီးနှစ်ပြည်တောင်ဆိုတဲ့မူကိုလှုပ်လာတယ်လို့စွပ်စွဲပါတယ်။အပြင်းအထန်လဲချိန်ချောက်ပြောဆိုပါတယ်။မေလ24ရက်နေ့မှာတော့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝမ်ဝင်းပင်ကအမေရိကန်ပြည်ထောင်စုကိုပါတိုက်ရိုက်ဝေဖန်ပြောဆိုခဲ့ပါတယ်
။台湾是中国的台湾，轮不到美国说三道四。
台湾ဟာတရုတ်ပြည်ရဲ့ထိုင်ဝမ်ဖြစ်ပါတယ်။အမေရိကန်အနေနဲ့ဘာမှဝင်ပြောစရာမလိုပါဘူး။ထိုင်ဝမ်ရေလက်ချားမှာတင်းမာမှုရဲ့အခြေခံအကြောင်းတရားဟာအမေရိကန်ကိုအတုံးချပြီးလွတ်လပ်ရေးရအောင်လုပ်နေတဲ့ DPP ပါတီရဲ့အာဏာပိုင်တွေပဲဖြစ်ပါတယ်လို့သူကပြောဆိုသွားတာပါ။ဒါအပြင်အမေရိကန်ဟာလည်းထိုင်ဝမ်ကိုအတုံးချပြီးတရုတ်ကိုထိန်းချုပ်ဖို့လုပ်နေတယ်လို့ပြောရေးဆိုခွင့်ရှိသူကစွဆဲခဲ့ပါတယ်။တရုတ်ပြည်တပြည်တည်းမူအရာထိုင်ဝမ်လွတ်လပ်ရေးဟာလမ်းဆုံးနေပြီလို့လည်းသူကပြောဆိုခဲ့ပါတယ်။ထိုင်ဝမ်သမ္မတကျန်းသစ္စာကျင်းဆိုပွဲကိုအမေရိကန်ကအစိုးရအစင်းမြင့်အရာရှိဟောင်းနေပါဝင်တဲ့အလွတ်တဘောကိုယ်စားလှယ်တစ်ဖွဲ့ကိုဆစ်လွတ်ခဲ့ပါတယ်။အမေရိကန်လွှတ်တော်ကအင်ဒိုပစိဖိတ်ဒေသလုံခြုံရေးအထောက်အပံ့ဥပဒေကိုပြဋ္ဌာန်းပြီးတရုတ်ကိုတံပြန်ဖို့နဲ့အင်ဒိုပစိဖိတ်လုံခြုံရေးအတွက်ဒေါ်လာ 8.1 ဘီလီယံဧပြီလတည်းတုန်းကသတ်မှတ်ပေးခဲ့ပါတယ်။ထိုင်ဝမ်နဲ့ဒေသတွင်းမဟာမိတ်တွေရဲ့ကာကွယ်စနစ်အတွက်ဒေါ်လာ 1.9 ဘီလီယံပေးအပ်ခဲ့ပြီးနောက်ဆုံးပေါ် F-16V ဂျက်တိုက်လေယာဉ်တွေတင့်ကားတွေ HIMARS ဒုံးစနစ်တွေအပါအဝင်စစ်လက်နက်ပစ္စည်းဒေါ်လာတန်း 1,000 ကျော်ပိုအမေရိကန်ကထိုင်ဝမ်ကိုရောင်းချပေးခဲ့ပါတယ်။ထိုင်ဝမ်ရေလက်ကြားမှာအခုလိုအခြေအနေတွေကြောင့်ကုလသမဂ္ဂကတော့ထိန်းသိမ်းသိမ်းသိမ်းလှုပ်ရှားဖို့မေလ24ရက်နေ့မှာပြောဆိုပါတယ်
Of course following the developments in the Taiwan Straits closely
အခြေအနေတွေကိုသေချာစောင့်ကြည့်နေပါတယ်ပါဝင်ပတ်သက်နေတဲ့အင်အားစုတွေအနေနဲ့ထိန်းသိမ်းသိမ်းသိမ်းလှုပ်ရှားဖို့တိုက်တွန်းပါတယ်တရုတ်အရေးနဲ့ပတ်သက်လာရင်1982ခုနှစ်ကုလသမဂ္ဂဆုံးဖြတ်ချက်ရှိပါတယ်လို့အတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဖင်ဒူဂျာရတ်ကပြောဆိုသွားတာပါဒီဆုံးဖြတ်ချက်အရထိုင်ဝမ်ဟာတရုတ်ပြည်ရဲ့ပြည်နယ်တစ်ခုသာဖြစ်ပါတယ်လို့လည်းသူကပြောဆိုခဲ့ပါတယ်အခုလိုအချိန်မှာပဲတရုတ်နဲ့ရေပိုင်နဲ့အငင်းပွားနေတဲ့ဖိလစ်ပိုင်ဟာလုံခြုံရေးဆိုင်ရာမဟာမိတ်တွေဆက်လက်ဖွဲ့စည်းပြီးအငင်းပွားနေတဲ့ရေပြင်မှာအမေရိကန်ဂျပန်ဩစတြေးလျတို့နဲ့တိုက်ခိုက်ရေးဆိုင်ရာပူးတွဲစီရေးလေ့ကျင့်သွားမယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးဂယ်ပီတိုတီယဒိုရိုကမေလ24ရက်နေ့တောက်ကြနေမှာပြောဆိုခဲ့ပါတယ်ဖိလစ်ပိုင်ကမ်းခြေကနေမန်ယာကနန်းလောက်သာဝေးတဲ့သောမတ်ရှိုးအကျွန်းတွေကိုတရုတ်ကတူပိုင်လို့ကြွေးကြော်နေပြီးဖိလစ်ပိုင်သင်္ဘောတွေကိုမောင်းထုတ်တဲ့အတွက်ထိတ်တိုက်တိုးမှုတွေဖြစ်ခဲ့ပါတယ်အခုလိုအခြေအနေတွေကြောင့်အင်ဒိုပစိဖိတ်ဒေသဟာကမ္ဘာအင်အားကြီးနိုင်ငံတွေပါဝင်တဲ့ပဋိပက္ခတွေတင်းမာမှုတွေနဲ့ကြုံနေရကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ
်အာရှနိုင်ငံရေးအစီအစဉ်အပြီးမှာတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါအောင်မယ် ကချင်ပြည်နယ်ပူတာအိုမြို့နယ်မှာဆန်အပအဝင်ကိုဇိနှုံးနေအစမတန်မြင့်တက်နေပါတယ်။ဒီလိုအကြောင်းအရာတွေအပြင်တပတ်အတွင်းသီးနှံဇိနှုံးတွေကိုတင်ပြထားပါတယ်။ The Farmer Time Media ကတင်ဆက်ပေးထားတာပါ။
မင်္ဂလာပါလေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာဆက်ကြွေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မင်းဟန်နဲ့အတူကျမမြစ်စပယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပူတာအိုမြို့နယ်မှာဆန်အပါဝင်ကုန်စည်နှုံးတွေအစမတန်မြင့်တက်နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ
်တပလင်းဘလောက်လဲ
ငါ
တပလင်းငါတောင်ခွင်အန်တီဘ
လောက်လဲတပလင်းငါတောင်ခွင်
ပါရှင်ငါတောင်ခွင်နပလင်းဆိုရင်ဘလောက်လဲ
တသိန်းတောင်ဟမ်တသိန်းတောင်
တသိန်းတောင်မမြင်ဘူးနော်
ကြားလည်းမကြားဘူ
းဟယ်လို
အချင်းပြင်းနဲ့ပူတာအိုမြို့မှာဆန်အပါဝင်ကုန်စည်နှုံးတွေအစမတန်မြင့်တက်နေတဲ့အပြင်ကုန်ပစ္စည်းပြက်လက်မှုတွေပါဖြစ်လို့စားနပ်ရိက္ခာရှားပါးမှုပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေဟာပူတာအိုမြို့ကိုဝင်ထွက်သွားလာနိုင်တဲ့မြစ်ကြီးနားဆွန်ဘရာဗန်လမ်းကိုမတ်လ9ရက်နေ့ကစလို့ဖြတ်တန်းသွားလာခွင့်ပိတ်ထားခဲ့တာဖြစ်ပါတယ်။အဲ့ဒီနောက်ပိုင်းကုန်စည်နှုံးကအစမတန်မြင့်တက်လာတာကြောင့်ဒေသခံတွေဟာစံကိုဝယ်ယူမစားသုံးနိုင်တော့တဲ့အတွက်တတိတိဥတွေကိုချက်ပြုတ်စားတောင့်နေရတယ်လို့ဒုက္ခသည်ရေးကူညီဆောင်ရွက်နေသူပူတာအိုဒေသခံတဦးကပြောပါတယ်။ပူတာအိုမှာစံတိတ်ကို၄သိန်းကျပ်ဝန်းကျင်စားစီတစ်ပိတ်သားကို3,500ကျပ်ကျပ်ဥ၄လုံးကို5,000ကျပ်စားတထုပ်ကို5,000ကျပ်ခရမ်းညင်သီး3လုံးကို5,000ကျပ်ဓာတ်ဆီ900မီလီမီတာတပလင်းကို9,000ကနေ3,000ကျပ်စသဖြင့်ကုန်ပစ္စည်းအားလုံးအစမတန်ဈေးမြင့်တက်နေတာဖြစ်ပါတယ်လက်ရှိမှာပူတာအုံမြို့ကိုလေကြောင်းခီးစဉ်တစ်ခုတည်းကသာသွားလာနိုင်ပြီးလေကြောင်းလိုင်းတွေဘက်ကစံစီအပါအဝင်ကုန်ပစ္စည်းတွေကိုတည်ယူခွင့်မပြုထားဘူးလို့ဆိုပါတယ
်စောင်းစီပြက်လက်လို့စီစံတချို့စောင်းစီအယောင်ပိတ်ထားရပါတယ်ဈေးကွက်ထဲမှာစောင်းစီပြက်လက်လာတဲ့အတွက်ရန်ကုန်မြို့ကစီဆိုင်ချို့မှာအယောင်ပိတ်ထားတာဖြစ်တယ်လို့စောင်းသုံးသူတွေကပြောပါတယ်။စောင်းသုံးစီတင်တွေတို့လောင်ဖြန့်ယူခြင်းလုံးရဲ့ကြီးကြပ်ရေးကော်မတီထံကခွဲရန်ရတဲ့ဆိုင်ဝေးမှာတော့စီဝေးခွင့်ကဲ့ရရှိသူတွေအနေနဲ့စောင်းစီတပိတ်တာကို6,520ကျန်းနဲ့ပြန်လည်ရောင်းချပေးနေပါတယ်။ပြင်ပဈေးကွက်မှာတော့တပိတ်တာကို8,000ကျန်းနီးပါးပေါက်ဈေးရှိနေတာဖြစ်တယ်လို့တင်ကန်းကျုံမြူနယ်ကစောင်းသုံးသူတူကပြောပါရယ်တမက်ရင်ညိုစင်းနဲ့ကွာဟပြီးအမြက်တင်ရောက်ချတာဈေးကစားဖို့ရွေးချင်တဲ့တူလောင်မှုပြုတ်လောက်လာတွေကိုစစ်စစ်တွေ့ရှိရင်တော့အရေးကြီးကုန်စည်ဝန်ဆောင်မှုဥပဒေနဲ့အရေးယူသွားမှာဖြစ်တယ်လို့စောင်းသုံးသူရေးရဦးစီဌာနကထုတ်ပြန်ထားပါရယ်တကယ့်အမြင်ပြင်မှာတော့စစ်စစ်အရေးယူတာမရှိသလောက်နေပါနေတာဖြစ်တယ်လို့စီကုံတဲ့အတိုင်းဝိုင်းကပြောဆိုထားပါရယ်ဈေးကွက်ထဲစောင်းစီပြက်လက်ရတဲ့အကြောင်းရေးထဲမှာတော့မြန်မာနိုင်ငံကိုစောင်းစီတင်ပို့နေတဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့ကပြင်ပတင်ပို့မှုခွင့်ပြုတဲ့ပမာဏကိုရှော့ချလိုက်တာကြောင့်လည်းပါဝင်တာဖြစ်တယ်လို့ကုန်သည်တွေကသုံးသပ်ကြပါတယ
်တောင်သူတွေသဘောတူကျင့်တတ်တဲ့ရာသီဥတုအခြေပြုတီးနှံအာမခံစနစ်ဖော်ဆောင်ဖို့ပြင်ဆင်နေပါတယ်မိုးရသည့်စိုက်ပျိုးစရိတ်တရေကချင်းငွေအပေါ်မှာအာမခံ100ခန့်နှုန်းထားရှိတာကိုလာမယ့်ဇွန်လ1ရက်နေ့ကစတင်ပြီးတနိုင်ငံလုံးအတိုင်းအတာနဲ့လှုပ်ဆောင်သွားမယ်လို့မြမလေယာဖွံ့ဖြိုးရေးဘဏ်ကပြောပါရယ်ပြီးခဲ့တဲ့ဆောင်းလာသည့်စိုက်ပျိုးစရိတ်ထုတ်ချေးချိန်ကရန်ကုန်ပဲခူးနဲ့အေအာဝတီတိုင်းတို့မှာမြမလေယာဖွံ့ဖြိုးရေးဘဏ်နဲ့မြမအာမခံလုပ်ငန်းတို့ပူးပေါင်းပြီးရာသီဥတုအညွန့်ကိန်းအခြေပြုတီးနှံအာမခံစနစ်ကို Pilot Project အနေနဲ့ဖော်ဆောင်ခဲ့တာဖြစ်ပါရယ်ရာသီဥတုအခြေပြုတီးနှံအာမခံစနစ်ကတောင်သူတွေအတွက်သိရှိနားလည်မှုအားနည်းနေသေးတဲ့အတွက်အငင်းပွားဝယ်ရာတွေလည်းရှိနေတယ်လို့တောင်သူတွေကပြောဆိုထားပါတယ်
။ဟိုအငယ်ပြောလို့လေတနေ့လုံးဝမိုးကြိမ်ကမှအလုံးမကွာဘူး။ဒါပေမဲ့တလာတည်းမှာဆုံသွားတာရဲ့။ဘုနာကဒီကြီးလို့မရတဲ့ယာတီမှာဒီကြီးအောင်သွားလိုက်ကြရဲ့။အဲ့ဒါမျိုးကြရဲ့။ဟိုဆုံးရတာကြီးကဘလို့လူတွေနဲ့ဘလို့ဆုံးပြေကြအောင်လဲ။အဲ့ဒါကြီးကနိုင်ပေါ်ကြပါလိမ့်မယ်။အဲ့တော့ဒီကြာတိုင်းလုံးဝပြည့်ပြည့်ဆုံးမပြေတော့ဘူးဆိုပေမဲ့လည်းအာလုံးတော့လေးတည်းရပိုတရက်နဲ့ကြာစားလိုက်တော့တိုက်ပြီးတော့မှာတော့ဆုံးခဲ့တဲ့နေရာမှာဆရာကတုံးပြမယ်ကိုဒီကစားလိုက်ကိုဒီဖြစ်သွားရင်မကောင်းပါဘူး
မြမလေယာဖွံ့ဖြိုးရေးဘဏ်ကနေတအေကကိုကြက်သသိန်းခွဲနှုန်းနဲ့ထုတ်ချေးပေးဖို့တတ်မှတ်ထားပြီးတဘာဝဘေးအန္တရာယ်ကျရောက်လို့စိုက်ပျိုးစရိတ်တွေပြန်လည်မပေးဆက်နိုင်ချိန်မှာမြမအာမခံလုပ်ငန်းကတောင်သူတွေကိုရော်ကျစ်ပြန်ပေးနိုင်ဖို့အတွက်အဲ့ဒီစနစ်ကိုဆောင်ရွက်တာဖြစ်တယ်လို့ဆိုပါရယ် ရာသီဥတုကြောင့်တီးနှံတွေပျက်စီးချိန်မှာရောကျေးပေးဆောင်ဖို့အငင်းပွားဝဲရာကိစ္စတွေဖြစ်လာနိုင်တဲ့အတွက်ဆုံးဖြတ်ပေးတဲ့အဖွဲ့အစည်းတွေအနေနဲ့ဗလိုင်းမှုမရှိဖို့လိုအပ်တယ်လို့တောင်သူတွေကထောက်ပြကြပါတယ်
ကိုဆိုင်တဲ့ဒီမှာကပြည်စည်းစည်းတဲ့တိုင်းတာတို့ကောကွာတော့မျိုးဘူးရောတာဘူးဒီရောတာမကြည့်ရသေးတယ်ဥပမာဆိုဆွေရတာပါညာလောက်ကောကွာဟိုတော့ကိုရှင်းလို့လောက်ကိုကိုကောပါဆိုဒီကတဲ့ဒီမျိုးရှိတယ်တော့ဘုံကအပပြရတယ်ရောက်ပြီးကွာအဲ့ဒီဒီမျိုးတက်ထုတ်ပြည့်တွေ့ရယ်တော့ပါဘူးဆိုတော့လောက်ကိုယ်ဘယ်လိုဖြစ်တာလဲ
အခုလိုအဖက်ဖက်ကကြက်တဲနေတဲ့ကာလမှာတီးနှံအာမခံစနစ်ကတောင်သူတွေထက်တင်းနံအာမခံကုမ္ပဏီတွေအတွက်အကျိုးအမြတ်ဖော်ဆောင်ပေးတဲ့အခြေအနေကိုရောက်ရှိသွားမှာကိုလည်းတောင်သူတွေကစိုးရိမ်နေကြပါတယ်
။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားတို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်။
VOA တနင်္ဂနွေနေ့မနေ့ပတ်အံလွင့်စီစဉ်မျိုးဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဆက်လက်ပြီးတော့ဥရုယာသီနဲ့အနာဂတ်ကဘာသတင်းတွေကသုတအစီအစဉ်တွေကိုထုတ်လွှင့်ပါအောင်မယ်။အခုတော့ဥရုယာသီနဲ့အနာဂတ်ကဘာအစီအစဉ်ကိုတင်ဆက်မှာဖြစ်ပါတယ်။ယာသီဥရုပြောင်းလဲမှုပုံမပြင်းထန်လာတဲ့အတွက်လေကြောင်းပြန်တမ်းမှုအပေါ်ပုံမရိုက်ခတ်လာတော့မယ်လို့ကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်။မေလ21ရက်နေ့ကလန်ဒန်ကနေစင်ကာပူကိုပြန်တန်းလာတဲ့လေယာဉ်မြန်မာနိုင်ငံအပေါ်ဖြတ်ပြီးပြန်တန်းနေခြင်းအတွင်ပြင်းထန်တဲ့တုန်ခါမှုဖြစ်ခဲ့တဲ့အတွက်လူထုသေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒီဖြစ်ရပ်ဟာဥတုရာသီပြောင်းလဲမှုနဲ့ဆက်စပ်နေတယ်လို့လည်းကြွမ်းကျင်သူတွေကထောက်ပြထားပါတယ်။နားလောင်ကတင်ပြထားပါတယ်။
ကန်ကနေစင်ကာပူကိုမေလ23ရက်နေ့ကပြန်တန်းလာတဲ့စင်ကာပူလေကြောင်းလိုင်း SQ321 ခီးထည်တင်လေယာဉ်ဟာမြန်မာနိုင်ငံမြေဝကျွန်းပေါ်ကိုဖြတ်ပြန်တန်းနေတော့အမြင့်ပေ3,000-5,000ကျော်မှာအပြင်းထန်ရိမ့်ထိုးလှုပ်ခါသွားခဲ့တဲ့အတွက်ထိုင်းနိုင်ငံမကောက်မြို့ကိုအရေးပေါ်ဆင်းသက်ခဲ့ရပါတယ်။ဗြိတိန်နိုင်ငံ Reading တက္ကသိုလ်ကထုတ်ပြန်ခဲ့တဲ့2023အစီရင်ခံစာမှာတော့ကမ္ဘာအပူချိန်မြင့်တက်မှုနဲ့ဥတုရာသီပြောင်းလဲမှုကြောင့်လေယာဉ်တွေရိမ့်ထိုးလှုပ်ခါစေတဲ့ဖြစ်ရပ်တွေပုံမဆွာလာနိုင်တယ်လို့ဆိုထားတာပါလေကြောင်းလိုင်းတွေရဲ့ဘေးကင်းလုံခြုံမှုနဲ့လေယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေရဲ့အဆင်ကိုစီစစ်ထုတ်ပြန်နေတဲ့ Airline Ratings အဖွဲ့ရဲ့ Editor ချုပ် Geoffrey Thomas ကအခုလိုပြောပါတယ
် Turbulence is becoming more prevalent as climate changes
ဥရုယာသီပြောင်းလဲလာတဲ့အတွက်အခုလိုလေယာဉ်တွေရိမ့်ထိုးလှုပ်ခတ်မှုတွေလည်းပိုအဖြစ်များလာပါတယ်ဒီတိုင်တက္ကသိုလ်တစ်ခုကသုတေသနပြုချက်အရလွန်ခဲ့တဲ့အနှစ်40အတွင်းအခုလိုပြင်းထန်တဲ့လေရင်ရင်ထိုးလှုပ်ခါစေတဲ့အဖြစ်မျိုး55ရာခိုင်နှုန်းတိုးလာတာကိုတွေ့ရပါတယ်အသင်းအတင်းအနေထားလောက်လေပြင်းထန်မှုမျိုးက38ရာခိုင်နှုန်းနဲ့ပုံမှန်လောက်လေပြင်းထန်တာမျိုးကတော့18ရာခိုင်နှုန်းတိုးလာပါတယ်ရာသီဥတုပြောင်းလဲလာပြီးဆိုတာနဲ့လှိုင်းလေထန်မှုတွေလည်းကျင်းသည်ပေါ်ပေါက်လာပါတယ
်လေကြောင်းပြန်တန်းရေးလောကမှာအစင်းမြင့်ဤပညာတွေအသုံးပြုလာတဲ့အတွက်လွန်ခဲ့တဲ့နှစ်ပေါင်း20လောက်ကစပြီးတော့လေရင်တွေအခုလိုရိမ့်ထိုးလှုပ်ခါမှုကြောင့်လူသေးဆုံးမှုတွေတိတိတသားကျဆင်းသွားတာပါ Multi scan ဆိုတဲ့ radar စနစ်ကြောင့်ရှေ့ကမိုးလေဝသအခြေအနေကိုကြိုတင်သိရှိနိုင်ကြတယ်လို့လဲ Geoffrey ကပြောပါတယ် Vertical wind shear လို့ခေါ်တဲ့ downlight တိုက်တဲ့အလီစီးကြောင်းနဲ့တိုးခတ်တဲ့အတွက်စင်ကာပူခီးတဲ့တင်လေရင်အခုလိုရိမ့်ထိုးသွားခဲ့ပုံရတယ်လို့လေကြောင်းပြန်တန်းရေးဆိုင်ရာကြွမ်းကျင်သူAnita Mandirata ကပြောပါတယ
် In the zone at which it was flying it was very much a storm season.
စင်ကာပူလေကြောင်းလိုင်းပြန်တန်းခဲ့တဲ့ဆုံကမုန်တိုင်းတွေအဖြစ်များတဲ့ဒေသတွေဖြစ်ပါတယ်။အဲ့ဒီဘက်မှာမိုးရာသီတဲ့ဝင်လာပြီးဖြစ်တဲ့အတွက်မိုးကြိုးမုန်တိုင်းတွေလည်းပေါ်ပေါက်လေးရှိတဲ့နေရာဖြစ်ပါတယ်။လေစီးကြောင်းတွေကွဲသွားပြီးလေတိုက်ခတ်ရာလမ်းကြောင်းကဒေါင်လိုက်ဒါမှမဟုတ်အလျားလိုက်ရုတ်တရက်ပြောင်းသွားစေတဲ့wind shear ဆိုတဲ့လေစီးကြောင်းနဲ့စင်ကာပူလေကြောင်းလိုင်းတို့ထိတ်တိုက်တွေ့သွားခဲ့တာဖြစ်ပုံရပါတယ်
။ဥတုရာသီပြောင်းလဲလာပြီးတော့ကမ္ဘာပုံနှဲမှုမြင့်တက်လာချိန်မှာအနာဂတ်မှာလည်းအလားတူဖြစ်ရမျိုးတွေပိုးပြီးတော့ကြုံတွေ့ရလိမ့်မယ်လို့လည်းသူကသတိပေးပါတယ်။
It is very clear that this was a weather related incident.
ဒါဟာရာသီဥတုနဲ့ဆက်ဆက်ပြီးပေါ်ပေါက်ခဲ့ရတဲ့မတော်တဆမှုဆိုတာသိကိုရှင်းပါတယ်။လေကြောင်းလိုင်းအလုံးကိုရောလေရင်ထုတ်လုပ်တဲ့ကုမ္ပဏီအလုံးအပေါ်မှာပါသိရမှုရှိမှာဖြစ်ပါတယ်။ခီးသည်တွေအပေါ်မှာလည်းသိရမှုရှိမှာဖြစ်ပါတယ်။လေရင်ခီးသည်အလုံးရင်တထိတ်ထိတ်နဲ့ခီးတော့ရမယ်ဖြစ်ရလဲဖြစ်ပါတယ်။
စင်ကာပူလေကြောင်းလိုင်းနဲ့လိုက်ပါလာခဲ့တဲ့ခီးသည်တူကလည်းသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပါတယ်
။ It could start
feeling that the airplane was
LNG တုံခါလာတာကိုကျွန်တော်တို့အရင်ဆုံးစပြီးခံစားရပါတယ်နောက်တော့လေယာဉ်တစ်စင်းလုံးတုံခါလာတာပါအဲ့ဒီလိုတုံခါနေတာပိုဆိုးလာပါတယ်
ဥဒုယာသည်ပြောင်းလဲဖောက်ပြန်မှုကလေကြောင်းပြန်သားရေးကဏ္ဍအတွက်လည်းအတော့ကိုအရေးပါပါတယ်။လေရင်ပြန်သားတဲ့အချိန်ရှေ့ကမြင်ကုန်နေမရှင်းလင်းတာမြူကိုးတွေပိတ်တာလေရင်ရိန်ထိုးလောက်ခါစီလောက်တဲ့လေစီးကြောင်းတွေပြောင်းလဲသွားတာအပူစီးကြောင်းတွေမြေပြင်နဲ့အထက်လေသူအပူချိန်မြင့်တက်မှုတွေစတဲ့အချက်တွေကလေကြောင်းပြန်သားရေးနဲ့ခီးတယ်နဲ့လေရင်တွေရဲ့ဘေးကင်းလုံခြုံရေးအတွက်အရေးအကြီးဆုံးအချက်တွေဖြစ်တယ်လို့ကမ္ဘာမိုးလေဝသအဖွဲ့ WMO ကကမ္ဘာတဝန်လေကြောင်းပြန်သားရေးဝန်ထမ်းတွေကြား2022ခုနှစ်ကကောက်ယူခဲ့တဲ့စစ်တမ်းတရားမှဖော်ပြထားတာပါကဘာတဝမ်းပြန်တဲ့ခီးတဲ့တင်လေရင်ကတက်ကြက်2000နောက်ပိုင်းတဖြည်းဖြည်းတိုးလာပြီးတော့2019ခုနှစ်မှာတော့လေရင်ပြန်တမှုပေါင်း 38.6 တန်းနဲ့ခီးတဲ့က 45.6 ဘီလီယံအထိရောက်ခဲ့တယ်လို့ကုလသမဂ္ဂရဲ့အပြည်ပြည်ဆိုင်ရာလေကြောင်းပြန်သားရေးအဖွဲ့ ICAO ရဲ့အင်တာနက်စာမျက်နှာမှာလည်းဖော်ပြထားပါတယ်ကိုဗစ်ကာယောဂါကြောင့်2020ခုနှစ်မှာလျှင်ပြန်တမ်းမှု 16.9 တန်းအထိကျဆင်းခဲ့ပေမဲ့ဒီနှစ် 2024 ခုနှစ်အတွင်းမှာတော့ခီးတဲ့လျှင်ပြန်တမ်းမှုပေါင်းတန်း40ကျော်အထိရောက်လာမယ်လို့လည်းခန့်မှန်းထားတာဖြစ်ပါတယ်။ကမ္ဘာပုံနှဲ့မှုအကျိုးဆက်ဆောင်သဘာဝဘေးဒဏ်တွေပုံမှုပေါ်ပေါက်လာတဲ့အတွက်လူမှုဘဝတွေနဲ့စီးပွားရေးလုပ်ငန်းတွေလမ်းသဒ္ဒါတွေနဲ့လျှင်ကွင်းတွေလိုအခြေခံအဆောက်အုံတွေလည်းထိခိုက်ပျက်စီးနေရတာပါ။လွန်ခဲ့တဲ့နှစ်ပေါင်း20အတွင်းဥတုရာသီပြောင်းလဲပြီးတော့ဟာရီကိန်းမုန်တိုင်းတွေရေကြီးမြေပြင်မှုနဲ့အပူလိုင်းတိုက်ခတ်မှုတို့လိုဆိုးဝါးပြင်းထန်လာတဲ့သဘာဝဘေးဒဏ်တွေကြောင့်ကမ္ဘာတဝန်ပျက်စီးဆုံးရှုံးမှုတန်ဖိုးကဒေါ်လာ 2.8 ထရီလီယံထိရှိတယ်လို့ World Economic Forum ရဲ့နောက်ဆုံးလေ့လာမှုတစ်ခုမှာခန့်မှန်းဖော်ပြထားပါတယ်။တက္ကသိုလ်2000ကနေ2019ခုနှစ်ကြားအနည်း20ကာလအတွင်းသဘာဝဘေးဒဏ်တွေကြောင့်ပျက်စီးဆုံးရှုံးမှုတန်ဖိုးကတနာယီကိုဖျားမြဒေါ်လာ 16.3 တန်းအထိရှိတယ်လို့လဲ World Economic Forum ရဲ့2023အောက်တိုဘာလလေ့လာမှုမှာဖော်ပြထားတာပါလူသားတွေရဲ့လောရကြောင်းဖလောင်အိမ်တန်းငွေတွေလေတူတွေပုံမိုးရောက်ရှိလာတဲ့အကျိုးဆက်အဖြစ်ဆိုးဝါးပြင်းထန်တဲ့တဘာဝဘေးဒဏ်တွေပေါပေါလာတာလို့ဥဒုရာသီရဲ့အဖွဲ့တွေကထောက်ပြနေကြတဲ့အချိန်မှာပဲအနာကလေကြောင်းပြန်တန်းရေးလောကမှာလဲဥဒုရာသီပြောင်းလဲမှုအကျိုးဆက်တွေပိုးပြီးတော့တွေ့ရတော့မယ်ဆိုတဲ့သတိပေးချက်တွေထွက်ပေါ်လာတာလည်းဖြစ်ပါတယ်ကျမနှောင်းလာပ
ါတင်းနေတဲ့ကတူတာအစီအစဉ်ကိုဆက်လက်ကြည့်ရှုနာတော်တာဆင်ရပါမယ်မေလ31ရက်နေ့ဟာကုလသမဂ္ဂကသတ်မှတ်ထားတဲ့ကမ္ဘာဆေးလိပ်ကင်းစင်ရေးနေ့ World No Tobacco Day နေ့ဖြစ်ပါတယ်နေ့စဉ်လူသန်းတန်းနဲ့ကြီးတည်ဆုံနေရတဲ့ဆေးလိပ်တောက်သုံးမှုအကြောင်းကိုမညိုညိုလင်ကပြောပြထားပါတယ
်။ကမ္ဘာပေါ်မှာ secret ဆေးလိပ်တောက်သုံးသူနှုံတဖြည်းဖြည်းကျဆင်းလာပေမဲ့နှစ်စဉ်လူပေါင်း၈တန်းလောက်ဟာဆေးလိပ်တောက်သုံးမှုနောက်ဆက်တွဲအကျိုးဆက်တွေကြောင့်တည်ဆုံနေကြရတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကြီးကပြောဆိုထားပါတယ်။ဒါကြောင့်လဲကုလသမဂ္ဂကလွန်ခဲ့တဲ့1989ခုနှစ်ကအတည်ပြုခဲ့တဲ့ World No Tobacco Day ကမ္ဘာ့ဆေးလိပ်ကင်းစင်ရေးနေ့ကိုနှစ်စဉ်မေလ31ရက်နေ့မှာသတ်မှတ်ထားပြီးဆေးလိပ်တောက်သုံးမှုကျဆင်းရေးနဲ့ဆေးလိပ်ကြောင့်ဖြစ်လာမဲ့ကျိုးဆက်ရောဂါဝေဒနာတွေမဖြစ်လာစေဖို့အတွက်ကမ္ဘာနေရာအနှံ့မှာပညာပေးလုပ်ငန်းစဉ်တွေဆောင်ရွက်နေတာပါအခု2024ကမ္ဘာဆေးလိပ်ကင်းစင်ရေးနေ့ကိုတော့ဆေးရွက်ကြီးကနေထုတ်လုပ်မှုတွေဖြစ်တဲ့ secret ဆေးလိပ်စတဲ့ဈေးကွက်ဆွဲဆောင်တဲ့နည်းလမ်းတွေကိုအစိုးရတွေအနေနဲ့ကာကွယ်ပေးဖို့တိုက်တွန်းဆောင်ရွက်နေတဲ့လူငယ်တွေအတွက်အထူးနေရာပေးပြီးနိုင်ငံတကာမှကျင်းပသွားဖို့စီစဉ်ထားပါတယ်လုပ်ငန်းရှင်တွေကသူတို့ရဲ့တသက်တာအကျိုးအမြတ်အတွက်ဈေးကွက်တွေကိုလူငယ်တွေအပေါ်အထူးကပြင်မှတ်ထားပြီးဆေးလိပ်နဲ့ secret တောက်သုံးမှုအသစ်တွေများလာအောင်လှုံ့ဆော်လာတာဖြစ်တယ်လို့လဲ WHO ကပြောဆိုထားတာပါအခုဆိုရင်အရွယ်မရောက်သေးတဲ့ကလေးတွေရဲ့ e-secret တောက်သုံးသူအရေးအတွက်ဟာအရွယ်ရောက်ပြီးသူတွေတောက်သုံးမှုထက်ပိုများလာနေပြီးကမ္ဘာအနှံ့အသက်73နှစ်ကနေ15နှစ်ကြားအရွယ်ခန့်မှန်းခြေ38တန်းလောက်ဟာဆေးရွက်ကြီးနဲ့ဆက်ဆက်ထုတ်လုပ်တာတွေကိုတောက်သုံးနေကြတယ်လို့လည်းဖော်ပြထားပါတယ် စိမ့်ရွက်ကြီးနဲ့ဆက်ဆက်ထုတ်လုပ်တဲ့ secret စေးလေးစတဲ့အရာတွေကိုကမ္ဘာတဝန်းသုံးဆွဲနေကြတဲ့သူခက်မှန်းကြီးတန်း1200ကျော်လောက်ရှိပြီးအဲ့ဒီထဲက80ရာခိုင်နှုန်းဟာစင်းရဲတဲ့အဆင့်နဲ့စင်းရဲမှုအလေအလတ်အဆင့်ရှိတဲ့နိုင်ငံတွေကသူတွေဖြစ်ကြပါတယ်ဒါအပြင်ဆေးလိပ်တောက်သုံးမှုကြောင့်နှလုံးရောဂါ၊ကင်ဆာ၊နေဖြတ်တာ၊ခလေးမွေးဖွားမှုခက်ခဲတာစတဲ့ကျန်းမာရေးဆိုင်ရာထိခိုက်မှုတွေလည်းအများကြီးရှိတယ်လို့ကျန်းမာရေးဆိုင်ရာပညာရှင်တွေကပြောဆိုထားတာပါ။ဒါအပြင်ဆေးလိပ်တောက်သုံးသူတွေကြောင့်ဆေးလိပ်မတောက်တဲ့ပတ်ဝန်းကျင်ကသူတွေကိုပါတဆင့်ထိခိုက်စေပြီးဒီအကျိုးဆက်ကြောင့်ဆေးလိပ်မတောက်တဲ့သူပေါင်းတသန်း3သိန်းလောက်ဟာနှစ်စဉ်သေဆုံးရတယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောပါတယ်Secret တွေနဲ့ဆေးလိပ်တွေရဲ့အဓိကကုန်ချမ်းဖြစ်တဲ့ဆေးရွက်ကြီးဈေးကွက်အကြီးမားဆုံးနိုင်ငံတွေကတော့ကမ္ဘာလူဦးရေအများဆုံးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံပါပဲလူဦးရေသန်း1450ကျော်ရှိတဲ့တရုတ်နိုင်ငံမှာတစ်နှစ်ကိုဆေးရွက်ကြီးတန်ချိန်2သန်းကျော်အသုံးပြုကြပါတယ်ဒုတိယကတော့အိန္ဒိယနိုင်ငံမှာတစ်နှစ်ဆေးရွက်ကြီးတန်ချိန်5,600သုံးဆွဲမှုရှိပါတယ်တတိယကတော့ဂျပန်နိုင်ငံမှာလူဦးရေရဲ့အရွယ်ရောက်ပြီးသူ20ရာခိုင်နှုန်းဆေးလိပ်တောက်သုံးမှုရှိတဲ့ဂျပန်နိုင်ငံမှာဆေးရွက်ကြီးတန်ချိန်3,300ကျော်အသုံးပြုမှုရှိတာပါ The World Factbook ရဲ့2020ခုနှစ်နောက်ဆုံးပြုစုထားတဲ့ချက်လက်တွေရတော့ကမ္ဘာမှာဆေးရွက်ကြီးဆက်ဆက်ဆေးလိပ် secret စတာတွေအသုံးပြုမှုအများဆုံး10နိုင်ငံကိုကြည့်ရင်နံပါတ်1ကနော်ရူးကျွန်းနိုင်ငံဖြစ်ပါတယ်နိုင်ငံလူဦးရေရဲ့ 48.5% ခန့်နှုန်းဆေးလိပ်တောက်သုံးကြတာပါဒုတိယနေရာမှာရှိတာကမြန်မာနိုင်ငံမှာမြန်မာနိုင်ငံမှာလူဦးရေရဲ့ 44.1% ခန့်နှုန်းကဆေးလိပ်တောက်သုံးကြတယ်လို့ဖော်ပြထားပါတယ်တတိယကတော့ကီရီဘာတီကျွန်းနိုင်ငံဖြစ်ပါတယ်လူဦးရေရဲ့ 40.6% ခန့်နှုန်းဆေးလိပ်သုံးဆွဲပါတယ်ဆာဗီယာနိုင်ငံကတော့သဒုထနေရာမှာရှိပြီးလူဦးရေရဲ့39.8%ခန့်နှုန်းဆေးလိပ်တောက်သုံးတာပါ။နံပါတ်5နေရာမှာတော့ပါပူအနျူဂီနီနိုင်ငံရှိတာပါ။လူဦးရေရဲ့39.3%ခန့်နှုန်းဆေးလိပ်တောက်သုံးမှုရှိပါတယ်။တီမိုလစ်နိုင်ငံကတော့ကမ္ဘာအဆင့်နံပါတ်6နေရာမှာရှိပြီးလူဦးရေရဲ့39.2%ခန့်နှုန်းဆေးလိပ်တောက်သုံးပါတယ်။ဘူလ်ဂေးရီးယားနိုင်ငံကအဆင့်9ရှိပြီး39ရာခိုင်နှုန်းဆေးလိပ်တောက်သုံးပါတယ်။လေဘနွန်နိုင်ငံကအဆင့်10နေရာမှာရှိပါတယ်။38.2ရာခိုင်နှုန်းဆေးလိပ်တောက်သုံးတာပါ။အင်ဒိုနီးရှားနိုင်ငံကတော့အဆင့်9နေရာမှာရှိပါတယ်။လူဦးရေရဲ့39.6ရာခိုင်နှုန်းဆေးလိပ်တောက်သုံးတာပါ။နောက်ဆုံးအဆင့်10ကတော့လတ်ဗီးယားနိုင်ငံဖြစ်ပါတယ်။လူဦးရေရဲ့39ရာခိုင်နှုန်းဆေးလိပ်တောက်သုံးမှုရှိရပါတယ
်။သတင်းတွေကသုတအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။နှစ်စဉ်လူသန်းနဲ့ချီပြီးသေဆုံးရတဲ့ဆေးလိပ်တောက်ခြင်းနဲ့ပတ်သက်တဲ့သတင်းစရာတချို့ကိုတင်ပြခဲ့တာပါ။ VO ရဲ့တင်းငွေအနေနဲ့မနေ့ကအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုပြောပြပေးပါဦးမယ်။အစ္စရေးတပ်ဖွဲ့ဝင်တွေဟာဂါဇာကမ်းမြောင်ဒေသတစ်လျှောက်ဟာမတ်အဖွဲ့တွေကိုအချိန်မြင့်ဆစ်ဆင်နေပေမဲ့တစ်ဖက်မှာလာမယ့်သတင်းပတ်တဲမှာစစ်ဆိုင်ညှိနှိုင်းမှုအသစ်ပြန်ဆနိုင်မှုအလားအလာတွေရှိနေတယ်လို့ထိရှားလွယ်တဲ့အခြေအနေတွေကြောင့်အမည်မဖော်လို့တဲ့တာဝန်ရှိသူတူကစနေနေ့မှာပြောဆိုပါရဲအစ္စရေးရဲ့မော့ဆက်စ်ထောက်လှမ်းရေးအကြီးအကဲကအမေရိကန် CIA ထောက်လှမ်းရေးအကြီးအကဲဝီလျံဘန့်ကာတာဝန်ကြီးချုပ်တို့နဲ့တွေ့ဆုံပြီးနောက်အခုလိုရလာဖြစ်ပေါ်လာတာလို့ဆိုပါရဲထိုင်ဝမ်ကျွန်းအနီးတဝိုက်တရုတ်နိုင်ငံရဲ့စီးရဲလေ့ကျင့်မှုအပေါ်အမေရိကန်ပြည်ထောင်စုကအထူးစိုးရိမ်မိကြောင်းနိုင်ငံသားရေးဝန်ကြီးဌာနကစနေနေ့မှာထုတ်ပြန်ခဲ့ပြီးထိန်းသိမ်းလှုပ်ဆောင်ကြဖို့အထူးတိုက်တွန်းတဲ့အကြောင်းပြောဆိုပါတယ်။အခုလအစောပိုင်းကရုရှားတပ်တွေအလုံးအရင်နဲ့ဝင်ရောက်ခဲ့တဲ့ယူကရိန်းအရှေ့မြောက်ပိုင်းကခါကီဖ်ဒေသမှာယူကရိန်းတပ်ဖွဲ့တွေကတိုက်ပွဲတွေပြန်လည်ထိန်းချုပ်ထားနိုင်တဲ့အနေအထားရှိနေပြီလို့ယူကရိန်းသမ္မတဗလာဒီမာဇယ်လင်စကီကတောက်ကြနေညပိုင်းဗီဒီယိုမိန့်ခွန်းမှာပြောဆိုခဲ့ပါတယ်ခင်ဗျာ။သတင်းအချင်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့မနေ့ပဲအတန်လွင့်စီးစင်းတွေကိုတောင်းထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာတော့အစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ဂျိမ်းစ်စမစ်ဖြစ်ပါတယ်။ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်။ကျွန်တော်တို့ရဲ့ VOA ရဲ့တင်းငွေနေနေမနေ့ပဲအတန်လွင့်စီးစင်းတွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်။ ဖီယိုကိုကြည့်ရှုနားတော်တာဆင်းတဲ့အတွက်ကျေးဇူးတို့တင်ပါတယ်တော်တာရှင်များလည်းဘေးအန္တရာယ်ကင်းဝေးကြပါစေ။